Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ10ရက်ပုဒ်ထိုးနေ့ညဘက်9:00နာရီ10နာရီစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ LINE Meter 24 25 30 နဲ့ 50 တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမနှင်္ဂလာပါအခုညပိုင်းစီစဉ်တွေတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအမေရိကန်မှာတနက်ပိုင်ဆိုင်ကုနဲ့ပတ်သက်ပြီးတော့နောက်ဆုံးထုတ်လိုက်တဲ့အမိန့်ဟာလူအသက်တွေကိုကယ်တင်မှုဖြစ်တယ်လို့သမ္မတဥပမာကခုခံပြောဆိုပါတယ်တရုတ်အစုရှယ်ယာတွေဒီကနေ့မှာအတက်စီးနဲ့ပိတ်သွားတယ်လို့တခြားဈေးကွက်တွေလည်းအခြေအနေနဲ့ပြန်ကောင်းလာပါတယ်ကျူးပါကိုမှားပြီးပို့လိုက်ပြီးတဲ့အမေရိကန်ဒုံးကျည်ကစင်းကိုပြန်ရဖို့အမေရိကန်တာဝန်ရှိသူတွေစူးစမ်းနေပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပါရှင်လာမယ့်ဇန်နဝါရီလ12ရက်နေ့မှာကျင်းပဖို့ပြင်ဆင်နေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို UNFC ကတည်ရောက်မှာမဟုတ်ဘူးဆိုတဲ့သတင်းမှာကြားဖို့ရှိတာကတော့
ကျွန်တော်တို့ပြည်ရဲ့ဒီကျင်းပအင်္ဂါရက်နေ့မှာအကြည့်ပြုသွားတဲ့နိုင်ငံရေးဆွေးနွေးရေးဘုကောင်ကတော့လူလာတဲ့ပုံစံမဟုတ်တဲ့ပုံစံလို့ကျွန်တော်တို့ကြားနိုင်မှာမဟုတ်ဘူး
UNFC ရဲ့အတွင်ရေးမှူးတဦးထွန်းစောပါရှင်နောက်ပိုင်းမှာပြေဆုံးကြားရမှာပါဒါအပြင်လာရှိုးမြို့နယ်ထဲကပန်လုံးရွာမှာအစိုးရစစ်တပ်ကဝင်ရောက်ပစ်ခတ်တာကြောင့်ရွာသားနှစ်ယောက်သေဆုံးပြီးတော့ရွာလူကြီးနဲ့တခြားရွာသားတစ်ယောက်ကိုဖမ်းဆီးထားတဲ့သတင်းအမေရိကန်ပြည်ထောင်စုမှာသမရကိုဘလို့ရွေးချယ်တယ်လဲဆိုတဲ့အခန်းဆက်ဆောင်းပါးကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒီလိုသတင်းဆောင်းပါးတွေမတိုင်ခင်တောက်ကြနေညနေပိုင်း VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချီချော်သိန်းနဲ့ကိုအောင်လင်းတို့ကပြောပြပေးကြပါအောင်ရှင
်။မကြသေးခင်ကထုတ်ပြန်ထားတဲ့တနက်ပိုင်ဆိုင်ခွင့်ထင်းချုပ်ရေးဆိုင်ရာအမိန့်အသစ်ဟာအမေရိကန်နိုင်ငံသားတွေလက်နက်ပိုင်ဆိုင်နိုင်တဲ့အခြေခံဥပဒေပါအခွင့်အရေးကိုအတိမတ်ပြုတဲ့တစ်ချိန်ထဲမှာလူအသက်တွေကိုကယ်တင်ဖို့လှုံ့ဆော်ချက်တစ်ခုဖြစ်တယ်လို့သမ္မတဗဟိုဥပမာကအခုခံချိပါပါတယ်။ဒါပေမဲ့လည်းအရှိန်အဝါကြီးတဲ့ American Rifle အသင်း NRA ကသူ့လှုံ့ဆော်ချက်ကိုတားဆီးဖို့ကြိုးစားနေတယ်လို့ဂျာတာပရီနေကလုပ်တဲ့လူထုနဲ့တိုက်ရိုက်ဆွေးနွေးမေးမြန်းပွဲမှာ Mr. Obama ကပြောသွားပါတယ်။လူတွေမှာရှိတဲ့တနက်တွေကို Federal ဆွေးရကသိမ်းယူဖို့ကြိုးစားနေတယ်ဆိုပြီး NRA ကလှုပ်ကြံဖန်တီးပြီးတော့ပြောဆိုနေတယ်လို့သမ္မတဥပမာကပြောပါတယ်။လက်ရှိစနစ်မှာရှိနေတဲ့အားနည်းချက်တွေကြောင့်ပြည်နယ်တစ်ခုမှာတနက်ဝယ်တဲ့လူရဲ့နောက်ကျောင်းရာဇဝင်ကိုမစစ်ဆေးဘဲတနက်ဝယ်လို့ရနေပြီးအဲ့ဒီတနက်တွေကိုအမျက်ယူပြီးတော့ပြန်ရောင်းနိုင်နေတယ်လို့သမရကပြောပါတယ်။သူရဲ့လှုပ်ဆောင်ချက်ဟာဘုံတူညီတဲ့ရည်မှန်းချက်တစ်ခုကိုရဖို့အဆင့်တစ်ဆင့်ဖြစ်တယ်လို့တနက်ကန်အကြံဖတ်မှုတွေရဲ့တန်ကိုခန်းစားခဲ့ရသူတွေနဲ့မိသားစုဝင်တွေပါတက်တဲ့ဆွေးနွေးမေးမြန်းပွဲမှာသမရဥပမာကပြောသွားပါတယ်
။မချန်သေးရင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံကနှစ်နိုင်ငံနယ်စပ်တစ်လျှောက်မှာမြောက်ကိုရီးယားစန့်ကျင်ဝါရပြန့်အတန်လွင့်တဲ့စီစဉ်တွေဒီကနေ့ပဲပြန်လည်စတင်လိုက်ပါတယ်။တန်လွင့်ချက်တွေထဲမှာတော့ K-pop ချင်းတွေရာသီဥတုခမန်းချက်တွေသတင်းတိုတွေအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုယူယွန်းနေတဲ့စီးပွားရေးနဲ့လူခွင့်ရေးအခြေအနေတွေပေါ်ဝေဖန်ချက်တွေပါဝင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကပြောပါတယ်။1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကာလကလေးကလောက်ခဲ့မှုတဲ့ဝါရပြန့်အတန်လွင့်ချက်တွေကိုတော့စစ်တပ်စစ်စင်ရေးတရအဖြစ်မြောက်ကိုရီးယားကသဘောထားလေးရှိပါတယ်။တောင်ကိုရီးယားရဲ့လုပ်ရည်အပေါ်မြောက်ကိုရီးယားဘက်ကချက်ချင်းတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းတက်30ကျော်မြောက်ကိုရီးယားကောက်ဆောင်ကင်ချွန်အောင်ရဲ့မွေးနေ့ကာလဖြစ်တဲ့အတွက်လည်းစစ်လို့ရှာနေတဲ့မြောက်ကိုရီးယားအနေနဲ့တုံ့ပြန်မှုတွေဟာပြင်းထန်လေးရှိရပါတယ်။တောင်ကိုရီးယားရုံးဟသတင်းဌာနကတော့ဝါရပြန့်နဲ့အတန်ချက်စစ်တွေကိုနှစ်နိုင်ငံစစ်တပ်ကလုံခြုံရေးတူတက်ချထားတဲ့နေဆက်တစ်လျှောက်၁၁နေရာမှာဖြန့်ချထားတယ်လို့ပြောပါတယ်။ဝါရပြန့်အတန်လွင့်တဲ့နေရာတွေအနီးတစ်ဝိုက်ကတောင်ကိုရီးယားတပ်ဖွဲ့တွေကိုလည်းတက်လှမ်းထားပြီးမစ်ဆိုင်းတုံးတွေလက်နက်ကြီးတွေပါဝင်မြောက်ကိုရီးယားကရန်စလာခဲ့ရင်ချက်ချင်းတုံ့ပြန်နိုင်အောင်အသင့်ပြင်ထားတယ်လို့လည်းသတင်းကဖော်ပြထားပါတယ်။
တရုတ်နိုင်ငံကဆူရှီယာဈေးကွက်မှာအကြီးကျယ်ဈေးကြတာကြောင့်ရောင်းဝယ်လုပ်တော်ကိုရပ်ပစ်တဲ့နီလန်ကိုနှစ်ကြိမ်လုခဲ့ရပြီးတဲ့နောက်ဒီကနေ့ဈေးကွက်မပိတ်ခင်အစောပိုင်းရောင်းဝယ်လုချိန်တွေမှာတရုတ်ဆူရှီယာဈေးတွေတက်လိုက်ကြတဲ့အခြေအနေရှိခဲ့ပါတယ်။ Circuit Breaker လို့ခေါ်တဲ့ရောင်းဝယ်ကိုရပ်ပစ်တဲ့နီလန်ကဈေးကွက်ကိုညှိနှိုင်းသွားအောင်လုပ်ဖို့ရည်ရွယ်တာပါ။ဒါပေမဲ့ပြောင်းမြန်အကျိုးသက်ရောက်တဲ့ပုံရှိတာကြောင့်ဂျာတာပရီနေနှောင်းပိုင်းမှာတော့အဲ့ဒီနီလန်ကိုတရုတ်တာဝန်ရှိသူတွေကဆိုင်းငံ့ထားလိုက်ပါတယ်။အဲ့ဒီနောက်မှာတော့ရှန်ဟဲစုပေါင်းအဆူရှီယာညွန်ကိန်းက200ကိုင်လုံးဈေးတက်ပါတယ်။ရှန်ဟဲနဲ့ရှန်ဇန်ကအကြီးဆုံးကုမ္ပဏီတွေရဲ့အဆူရှီယာတွေကိုရောင်းဝယ်လုပ်တဲ့ CSI 300ညွန်ကိန်းလည်း200ကိုင်လုံးတက်ပါတယ်။အာစာဒီတာကတခြားဈေးကွက်တွေမှာလည်းအစောပိုင်းရောင်းဝယ်တွေမှာမတိမငြိမ်ရှိခဲ့ပေမဲ့ဈေးကွက်ပိတ်ချိန်မှာတော့အများအပြားပဲအတက်ဈေးနဲ့ပိတ်ပါတယ်။ဒီဈေးကွက်တွေတည်ငြိမ်လာတဲ့ပုံရှိတာကြောင့်ဒီကနေ့ဥရောပဈေးကွက်တွေမှာလည်းအတက်နည်းနည်းပြပါတယ်။မကြသေးခင်မိနစ်ပိုင်းကမှထွက်တဲ့မိနစ်ပိုင်းကမှဖွင့်တဲ့ American Down Jones ဆူရှီယာဈေးကွက်မှာလည်းဈေးတက်နေပါတယ်
။ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကတက်ခန့်တစ်ခုကိုစီးနှင်းရှာဖွေမှုအတွင်းပြင်သစ်နိုင်ငံမှာနိုဝင်ဘာလ13ရက်နေ့ကအကြမ်းဖက်တက်ခန့်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေသူရဲ့လက်ပွေရာကိုတွေ့ခဲ့ရကြောင်းဒီကနေ့ပဲဘယ်ဂျီယံရဲ့တပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့လတည်းစီးနှင်းရှာဖွေမှုတွေလုပ်ခဲ့တဲ့တက်ခန့်မှာဆလင်းအပြတ်ဆက်လမ်းမြေလက်ပွေရာတွေနဲ့တူဖောက်ခွဲပစ္စည်းတွေတည်ဆောက်ရမှာအသုံးပြုခဲ့ပွဲရှိတဲ့အိမ်နွေးပြကပတ်၃ခုကိုလည်းစုံစမ်းစစ်ဆေးသူတွေတွေ့တဲ့အကြောင်းဘယ်ဂျီယံဆူဟာရှင်းနေုံကပြောဆိုခဲ့တာပါ။ တိုက်ခန်းထဲမှာပောက်ခွဲပစ္စည်းတွေရှိခဲ့ဘူးတဲ့ချေရလက်ရတွေလည်းတွေ့ရတယ်လို့ပြောပါတယ်အလို့ရှိနေတဲ့အပြက်ဆလန်တိုက်ခန်းကိုဘယ်ချိန်ကရောက်သွားခဲ့တယ်လဲဆိုတာကတော့တိတိကျမသိရဘူးလို့လည်းအစိုးရရှိနေရုံပြောခွင့်ရသူကပြောဆိုသွားပေမဲ့စီးနှင်းရှာဖွေမှုတွေတလကြာတော့မှတွေ့ရှိချက်တွေကိုထုတ်ဖော်ပြောဆိုတာဘာကြောင့်လဲဆိုတာကတော့ရှင်းမပြခဲ့ပါဘူးဒီဇင်မာလာ၁၀ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တဲ့တိုက်ခန်းကတော့နာမည်လိမ်တစ်ခုနဲ့ငှားရမ်းထားပြီးပြည်သူနိုင်ငံကအကြမ်းဖက်တိုက်ခတ်မှုတွေနဲ့ဆက်နွယ်ပြီးဘယ်ဂျီယံမှာဖမ်းဆီးထားတဲ့တန်ရရှိသူ၁၀ယောက်ထဲကတယောက်ကငှားရမ်းခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းအစိုးရရှိနေရုံထုတ်ပြန်ကြေညာချက်ကဖော်ပြပါတယ်ထွက်ပြေးလွတ်မြောက်နေသူအပြန်ဆလန်းဟာတိုက်ခတ်မှုတွေနောက်ပိုင်းတိုက်ခန်းထဲမှာပုံအောင်တိတ်ရှောင်နေထိုင်ကောင်းနေနိုင်တယ်လို့ပောက်ခွဲပစ္စည်းတွေလောက်ရမှာလဲတိုက်ခန်းကိုတုံးကောင်းတုံးနိုင်တယ်လို့အစိုးရရှိနေတွေကပြောပါတယ်ပြည်ထောင်နိုင်ငံကလူပေါင်း130တိစုံခဲ့တဲ့အချမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းကလေးကအပြန်ဆလန်းကိုရဲတပ်ဖွဲ့ကလက်လံရှာဖွေနေတာပါသူကတော့တိုက်ခိုက်မှုတွေပြီးပါရီမြို့ကနေဘရက်ဆယ်မြို့ထိရဲစစ်ဆေးခိတ်3ခုကိုဖျက်ပြီးအပေါင်းအသင်းတွေကကားနဲ့လိုက်ပို့ခဲ့တာဖြစ်တယ်လို့လည်းစုံစမ်းစစ်ဆေးသူတွေကပြောပါတယ
် VOA American အသံညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြံကြပဲတဲ့နေ့ကိုတည့်ဆက်လက်ထုတ်လွှင့်နေပါတယ်အီရန်နိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းချေဆိုင်နေတဲ့ဒုက္ခသည်2ယောက်ကိုအကြမ်းဖက်ဝါဒကင်ဆယ်ရတဲ့ဆက်ဆက်တဲ့ဆွဲချက်တွေနဲ့အမေရိကန်တာဝန်ရှိသူတွေကဖမ်းလိုက်ပါတယ်။ဒါကြောင့်လဲအရှိအလေပိုင်းစစ်တမ်းတင်နေတဲ့ဒေသတွေကဒုက္ခသည်ထောင်ပေါင်းများစွာကိုလက်ခံမဲ့တမရအင်ဂျီရိုရဲ့အစီအစဉ်ပေါ်ဝီဘန်နာရီပြန်ထွက်လာပါတယ်။အခုဖမ်းလိုက်တဲ့လူ2ယောက်စလုံးဟာအီရန်နိုင်ငံကပါလက်စတိုင်းလူမျိုးတွေဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာရောက်နေတာနှစ်အတော်ကြာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။သူတို့တယောက်နဲ့တယောက်အဆက်အသွယ်လုပ်ထားတာတွေရှိနိုင်ပေမဲ့လဲတိုက်ခိုက်မှုတစ်ခုခုလုပ်ဖို့ကြံစီနေတဲ့ပုံမျိုးတော့မရှိသေးဘူးလို့ဆိုပါတယ်။အသက်23နှစ်အရွယ်အော့စ်မိုဟာမက်ယူနစ်အယ်ဂျာယက်ကိုကယ်လီဖိုးနီးယားပြည်နယ်ဆာခရမန်တိုမြို့မှာဂျာတာဘရီနေကဖမ်းလိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။နိုင်ငံတကာအကြမ်းဖက်ဝါဒနဲ့ပတ်သက်ပြီးလိမ့်လံပြောဆိုတယ်ဆိုပြီးတော့သူ့ပေါ်ဆွဲချက်တင်ထားပါတယ်။အသက်24နှစ်အရွယ်ဦးမာဖာရတ်ဆာယီဒ်အယ်ဟာဒန်ကိုတော့တက်ဆက်ပြည်နယ်ဟူစတန်မြို့မှာဖမ်းလိုက်တာပါ။သူကတော့ IS အဖွဲ့ကိုလေကျင်ရေးကျွမ်းကျင်မှုအကြံဉာဏ်တွေနဲ့အထောက်အပံ့တွေအပါအဝင်ရုပ်ပိုင်းဆိုင်ရာအကူအညီတွေပေးဖို့ကြိုးစားတယ်ဆိုပြီးဆွဆွဲထားပါတယ်။
ယူရိုနိုင်ငံမြောက်ပိုင်းမှာလေကျင်ရေးအစီအစဉ်နဲ့ရောက်နေတဲ့တူရကီတပ်ဖွဲ့တွေက IS အစွန်းရောက်လက်နက်ကိုင်တွေရဲ့တိုက်ခိုက်မှုကိုအောင်မြင်တွန်းလှန်နိုင်ခဲ့ကြောင်းတူရကီတာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။နီယာဗာပြည်နယ်ဘက်ရှိကိုင်စစ်ခြေစိုက်စခန်းမှာဂျာတာဘရီနေနှောင်းပိုင်းကဖြစ်ခဲ့တဲ့တိုက်ပွဲအတွင်း IS သွေးကြွ18ယောက်ထပ်မင်းတိစုံသွားကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ IS အစွန်းရောက်ဖွဲ့ကတိမ့်ပိုက်ထားတဲ့မူဆူမျိုးကိုပြန်သိမ်းနိုင်မှုကြိုးစားနေတဲ့ယူရိုတပ်ဖွဲ့တွေကိုကူညီလေ့ကျင့်ပေးဖို့တူရကီတပ်ဖွဲ့ဝင်150လောက်ဒီဒေသမှာတက်ဆွဲထားတာပါ။ဒါပေမဲ့လည်းဒီနယ်မြေတွင်းမှာအင်အားကံကံမှာမရှိတဲ့ IS ဆွေးရကတော့တူရကီတပ်ဖွဲ့တွေတက်ဆွဲထားတာအချုပ်အခြာအာဏာပိုင်ဆိုင်မှုကိုချုပ်ဖောက်ရောက်တယ်ဆိုပြီးအပြင်းထန်ကန့်ကွက်ထားပါတယ်။တူရကီကတော့တပ်ဖွဲ့တွေဆီလုတ်တဲ့ကိစ္စမှာ IS နဲ့တူရကီကြားကြကြနနဆက်သွယ်ပြောဆိုမှုတွေမရှိခဲ့တာကိုပြီးခဲ့တဲ့လတည်းမှာပဲဝန်ခံခဲ့ပြီးတဲ့နောက်ပိုင်းတူရကီတပ်ဖွဲ့တချို့ကိုလည်းပြောင်းရွှေ့နေရချထားခဲ့ပါတယ်။ဒါပေမဲ့လည်းတပ်ဖွဲ့တူရကီတပ်တွေလုံးဝပြန်ရုပ်သိမ်းမှု IS ဆွေးရကတောင်းဆိုထားပြီးစီးရီးရတုံ့ပြန်သွားဖို့အထီတော်ချင်းချောက်ထားပါတယ်။ယူရိုနိုင်ငံမှာ IS ဆွေးရောက်တွေကိုတရားစစ်ဆင်ရေးတွေမှာအဓိကဦးဆောင်နေတဲ့အမေရိကန်ကတော့တူရကီတပ်ဖွဲ့တွေကိုဆက်ပြီးရုပ်သိမ်းသွားတာအပါအဝင်ယူရိုနဲ့ဖြစ်နေတဲ့တင်းမာမှုတွေကိုရှော့ချဖို့လဲပြီးခဲ့တဲ့လတည်းမှာပဲတူရကီနိုင်ငံကိုတိုက်တွန်းထားပါတယ်
။ဥရောပတိုက်မှာလေ့ကျင့်ရေးအစီအစဉ်တစ်ခုအတွက်ပို့ခဲ့တဲ့စွမ်းအင်မဲ့ Hellfire ဒုံးကျည်တစ်စင်ဟာသတင်းတပုတ်အရကျူးဘားနိုင်ငံမှာဘယ်လိုရောက်သွားတယ်ဆိုတာကိုအမေရိကန်တာဝန်ရှိသူတွေစူးစမ်းအဖြေထုတ်နေပါတယ်။ဒါဟာအပြင်အရေးပါတဲ့အမေရိကန်စစ်ဖက်နည်းပညာပျောက်ဆုံးမှုတွေထဲမှာအထူးဆန်းဆုံးဖြစ်ရတစ်ခုဖြစ်ပုံရပါတယ်။အစင်းမြင့်ဤပညာသူဒုံးကြီးကိုပြန်ပို့ပေးဖို့အမေရိကန်တာဝန်ရှိသူတွေကကျူဘာအစိုးရကိုစူးစမ်းစည်းရုံးနေတာတစ်နှစ်ကျော်ပြီလို့ The Wall Street Journal ကကြေညာပြီးနေမှာရေးတာပါ။အဲ့ဒီဒုံးကြီးကို2014ခုနှစ်ကဥရောပကနေကျူဘာကိုမှားပြီးပို့လိုက်မိတာလို့တာဝန်ရှိသူတွေကပြောပါတယ်။ဒုံးကြီးအစ်စ်အတိုင်းပုံလူလုထားတဲ့အဲ့ဒီဒုံးကြီးကိုထုတ်လုပ်တဲ့ Lockheed Martin ကုမ္ပဏီကစပိန်နိုင်ငံကိုပို့လိုက်ပြီးမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ရဲ့စီးလေ့ကျင့်ခန်းမှာအသုံးပြုခဲ့တာပါ။အဲ့ဒီနောက်မှာ Florida ကိုပြန်ပို့ရမှာဖြစ်ပေမဲ့ဥရောပတစ်ပတ်လှည့်ပြီးတဲ့နောက်ပျောက်သွားတာပါ။ဒုံးကျည်ပြောင်းနေပြီဆိုတာကိုတာဝန်ရှိသူတွေသတိပြုမိချိန်မှာတော့ပြင်သစ်နိုင်ငံပါရီမြို့တော်ကနေကျူးဘားနိုင်ငံဟာဗနာမြို့တော်ကိုပြန်နေတဲ့ Air France လေကြောင်းလိုင်းလေယာဉ်ပေါ်မှာရောက်နေပါပြီ။ဒုံးကျည်ပျောက်သွားရတဲ့ဖြစ်ရဟာတရှူတွေရဲ့လက်ချက်လားရာစုအသားတွေကြောင့်လားဒါမှမဟုတ်အမားအယွင်းတွေဇက်တိုက်ဖြစ်ခဲ့တာကြောင့်တသက်လားဆိုတာကို Federal စုံစမ်းစစ်ဆေးသူတွေဆန့်စစ်နေတယ်လို့ Wall Street Journal ကကြေညာပါတယ်။ဒါပေမဲ့ Lockheed Martin ကုမ္ပဏီကကုန်ပစ္စည်းတွေကိုပို့ပေးတဲ့သူတွေရဲ့အမားအယွင်းကြောင့်အဲ့ဒီလိုဖြစ်တာလို့ American တာဝန်ရှိသူတူက AP သတင်းဌာနကိုပြောပြီး ဒုံးကျည်ပြန်ရဖို့ကုမ္ပဏီနဲ့ညှိနှိုင်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်
။ဂျာမနီနိုင်ငံကိုလိုမျိုးမှာနှစ်တကူညာကခိုးမှုအမျိုးသမီးတွေကိုလိမ်မဲဆန်ရဆော်ကားမှုတွေအတွက်တန်တရားရှိသူတွေနဲ့နိုင်ငံရေးခလုံးဝင်ရှောက်ထားသူ18ယောက်ပါတဲ့အကြောင်းဂျာမန်ပြည်ရေးဝန်ကြီးဌာနကပြောပါတယ်။ရာဇဝတ်မှုတွေမှာပတ်သက်သူတွေအဖြစ်တန်တရားရှိသူ31ယောက်ကိုရဲတပ်ဖွဲ့ကနာမည်နဲ့တကွဖော်ထုတ်ထားတယ်လို့လည်းပြည်ရေးဝန်ကြီးဌာနပြောခွင့်ရတိုဘီယပ်စ်ပလိတ်ကဒိန်းနောက်တွေကိုဒီကနေ့ပဲပြောလိုက်တာပါ။ဒီထက်က18ယောက်ကဂျာမနီမှာနိုင်ငံရေးခလုံးဝင်ရှောက်ထားသူတွေဖြစ်တယ်လို့လည်းပြောပါတယ်။စစ်စစ်မြင်းမြင်းကန်ထားတဲ့လူ31ယောက်ထဲမှာအယ်ဂျီးရီးယားနိုင်ငံသား9ယောက်၊မော်ရိုကိုနိုင်ငံသား10ယောက်၊ယူအန်နိုင်ငံသား9ယောက်နဲ့စီးရီးယားနိုင်ငံသား4ယောက်ပါဝင်ကြောင်းလည်းပြည်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။နောက်ထပ်မတင်ကားသူတွေထဲမှာတော့ဂျာမန်နိုင်ငံသား2ဦး၊အီရတ်2ဦး၊ဆပ်2ဦးနဲ့အမေရိကန်နိုင်ငံသား2ဦးတို့ပါဝင်ကြပါတယ်။ရဲတပ်ဖွဲ့ကမှတန်းတင်ထားတဲ့ပြစ်မှု32ခုထဲမှာအများစုကတော့ခိုးမှုခန္ဓာကိုယ်ထိခိုက်နာကျင်စေမှုတွေဖြစ်ပြီး3မှုကတော့လိမ်မိုင်းဆိုင်ရာဆော်ကားမှုနဲ့ဆက်နွယ်နေပါတယ်။ဂျာမန်တရားရေးဝန်ကြီးဟက်ကိုမတ်စ်ကတော့တန်တရားရှိသူတွေကခိုးလုံခွင့်ရဖို့ကြိုးစားသူတွေကိုတရားရုံးတင်စစ်ဆေးပြီးထောင်နဲ့တစ်နှစ်ကနေအထက်ထိပြစ်ဒဏ်ဆင်ရင်ခံရမယ်ဆိုရင်တော့နေရာရင်းပြန်ဖို့မယ်ဆိုပြီးမနေ့တုန်းကပဲပြောဆိုခဲ့ပါတယ်။
အိန္ဒိယနိုင်ငံတမီနာရူပြည်နယ်မှာဗစကားရစင်းဒီကနေ့တိမ်မှောက်တာကြောင့်လူ၁၀ယောက်ထက်မနည်းသေဆုံးပြီး၁၅ယောက်ကျော်ဒဏ်ရာရသွားတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဗစကားဟာပူလူချယ်ရီဒေသကနေတောင်ပိုင်းကကရလာပြည်နယ်ကိုအသွားအခုလိုမတော်တဆတိမ်မှောက်တာပါ။အခင်းဖြစ်တဲ့နေရာကိုကယ်ဆယ်လူသွားတွေနဲ့ရဲတပ်ဖွဲ့ဝင်တွေတိတ်မကြခင်ရောက်သွားပြီးဒဏ်ရာရသူတွေကိုစေရုံပို့ပေးပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကားမောင်းမှုအန္တရာယ်အများဆုံးနေရာဖြစ်နေတာကိုကိန်းဂဏန်းတွေကပြပါတယ်။ရင်မတော်တဆဖြစ်ရတွေကြောင့်၄မိနစ်တိုင်းမှာလူတစ်ယောက်သေဆုံးနေရတယ်ဆိုတဲ့အစီအစဉ်ကစားတစ်ခုကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. တောက်ကြနေညနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကြကြောသိန်းနဲ့ကိုအောင်လင်းတို့ကပြောပြပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။လာမယ့် January 12ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို UNFC ခေါ်ညှိညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ကအဖွဲ့ဝင်တွေတက်ရောက်မှာမဟုတ်ဘူးလို့ UNFC ခေါင်းဆောင်တွေကပြောပါရယ်။NCA တနင်္ဂနွေအဖြစ်ခတ်ရက်စည်ရေးတဘောတူညီချက်ထွက်ပေါ်လာပြီးတဲ့နောက်ငင်းချိုင်းရဲ့အတွက်ဆက်လက်ကျင်းပဖို့ရထားတဲ့ဒီညီလာခံဟာနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲအတွက်အရေးပါတဲ့ခြေလှမ်းဖြစ်ပါလိမ့်မယ်။ဒါပေမဲ့ NCA မှာလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေမပါဘဲလှုပ်ရမယ့်အခြေအနေဖြစ်တာကြောင့်ငင်းချိုင်းရဲ့အတွက်ရလကောင်းနေဖြစ်လာပါမလားဆိုရင်မကင်းမှုတွေရှိလာပါတယ်။ VOA သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။လာမယ့်ဇန်နဝါရီလ12ရက်နေ့မှာကျင်းပသွားမယ်။ပြည်ထောင်စုငင်းချမ်းရေးညီလာခံကို UNSC ခေါ်ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေတက်ရောက်မှာမဟုတ်ကြောင်းအရေးပေါ်စည်းဝေးကနေဆုံးဖြတ်ခဲ့တယ်လို့ UNSC ရဲ့အတွဲဖက်သွေးရင်မှုသစ်ဦးထွန်းစော်ကပြောပါတယ်
။တို့ကတော့ဒီချင်းဒီဆုံးဖြတ်ပေါ်မှာအခြေခံပြီးမှဆုံးဖြတ်တာပေါ့။ကျွန်တော်တို့ PC ပေါ်မှာအခြေခံပြီးလုပ်တဲ့ပုံစံတော့လေအစီအကအားလုံးပါဝင်လို့ရှိလို့ချက်ပေါ့။ဒီနောက်တစ်ချက်ကတော့ SC လက်နက်ရေးပုံကျင်းပေါ်အကြံပြုပြီးတော့မှဟိုတိုင်းရင်းသားလက်နက်ကတော်လည်းဖြစ်စီကြရဲမှာပြည်သူ့မှုဆက်ဆံမှုတွေရှိတယ်ပေါ့လေ။ဒီနောက်တစ်ချက်ကတော့ကျွန်တော်တို့ပြည်ရဲ့ကြီးကြီးမှာအင်္ဂါရနေ့မှာအတူပြုသွားတဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းကတို့လူလာတဲ့ပုံစံမဟုတ်တဲ့ပေါ့လေ။တို့ပြောင်းနိုင်မှာမဟုတ်ဘူးဆိုတဲ့ပြောတာပြတ်တာရှိပါတယ်။
မနေ့ကထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ UNSC အရေးပေါ်စည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါပြည်ထောင်စုငင်းချမ်းရင်းညီလာခံဟာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေအလုံးပါဝင်နိုင်ခြင်းမရှိသလို NCA အပြည့်ရလက်မှတ်ရေးသွင်းနိုင်ခြင်းမရှိတဲ့အဖွဲ့တွေပေါ်မှာခွဲခြားဆက်ဆံနေမှုနဲ့ဒီဇင်ဘာလ15ရက်နေ့မှာအတည်ပြုသွားခဲ့တဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းဟာ UNSC လိုလားတဲ့ပုံစံမဟုတ်တဲ့အတွက်ငင်းချမ်းရင်းညီလာခံကိုမတက်ဖို့ UNSC ကနေဆုံးဖြတ်ချက်ချခဲ့တာပါလက်ရှိနေထမ်းမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တချို့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေခြေနေတွေကြောင့်ပြည်ထောင်စုငင်းချမ်းရေးညီလာခံအနေနဲ့ရလကောင်းတွေဖြတ်ဖို့ခက်ခဲမယ်လို့လဲ UNSC ရဲ့အသွင်မှုတဲ့ဦးထွန်းစော်ကပြောပါတယ
်။တက်ပွဲတွေရှိနေတယ်။ဒီမှာလည်းဒီပေါ်မှာကျွန်တော်တို့ထောက်ကူပေးမယ်လက်ကောင်းတွေဖြတ်မယ်လို့ကျွန်တော်ယူဆပါတ
ယ်။ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကနေငင်းချမ်းရေးဆိုင်ရာဆွေးနွေးမှုတွေပြုလုပ်သွားဖို့အဖွဲ့ကူဦးပါဝင်တဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဖြည့်ဆည်းရေးကော်မတီအသစ်တရကိုဒီဇင်ဘာလမှာဖွဲ့စည်းခဲ့ပါတယ်။လာမယ့်ဇန်နဝါရီလ12ရက်နေ့မှာ NCA သဘောတူစာချုပ်လက်မှတ်ရေးသိုးခဲ့တဲ့လက်နက်ကန်ဖွဲ့၈ဖွဲ့ပါဝင်တပ်မတော်ကူစလဲအစိုးရနဲ့လွှတ်တော်ကူစလဲနိုင်ငံရေးပါတီကူစလဲဖွဲ့သွင်းတဲ့စုဖွဲ့သားတဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UBTGC တို့ကနေပြည်ထောင်စုငင်းချမ်းရေးညီလာခံကိုကျင်းပသွားမှာဖြစ်ပါတယ်။ဒီညီလာခံကိုတက်ရောက်ဖို့အတွက်တိုင်းရင်းသားလက်နက်ကန်ဖွဲ့အစုံကိုဖိတ်ကြားထားပေမဲ့လက်ရှိစည်းရေးသိမ်းမှနေစဲရခိုင်တပ်မတော်နဲ့ကိုကတပ်ဖွဲ့တွေကတော့ဖိတ်ကြားခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်တက်လာပြီးနောက်ပိုင်းပြည်ထောင်စုငင်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရစဲနိုင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေခဲ့တယ်လို့ KNU ခေါ်ကရင်မျိုးရာစီယုံပါဝင်လက်နက်ကိုင်ဖွဲ့ရှိဖွဲ့သူနဲ့2015ခုနှစ်အောက်တိုဘာလမှာ NCA အပြစ်ရသဘောတူညီစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါပေမဲ့ NCA အပြစ်ရလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့က KIO ကချင်လွတ်လပ်ရေးဖွဲ့အစိုးရကနေ NCA အပြည့်အစုံလက်မှတ်ရေးထိုးဖို့လက်မှတ်ခံခဲ့တဲ့ကုကန်တပ်ဖွဲ့ရခိုင်တပ်မတော်တောင်းပလောင်တပ်ဖွဲ့တို့နဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ် NCA လက်မှတ်မရေးထိုးတဲ့ဝပြည်သွေးစည်းညွှန်ရေးပါတီ UWSP နဲ့မိုင်းလန်တပ်ဖွဲ့လိုလူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညွှန်ရေးတပ်ဖွဲ့ NDAA အဖွဲ့တွေအနေနဲ့လည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့လည်းဖွဲ့ခေါင်းဆောင်တွေကဆိုပါတယ်လက်ရှိငြိမ်းချမ်းရေးမရရှိသေးတဲ့အခြေအနေတွေကြောင့်တိုက်ပွဲတွေဖြစ်ပွားနေပေမဲ့လည်းနောက်တက်လာမဲ့ဆိုရတဲ့လက်ထက်မှာခြေပြတဲ့ငင်းချရေးလုပ်ငန်းစီတွေဖြစ်ပေါ်လာနိုင်မယ်လို့ပြည်ထောင်စုငင်းချရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကအခုလိုပြောပါတယ်
တိုက်ပွဲတွေကတော့ရှိနေသေးတာပေါ့နော်ရှိနေသေးတယ်ဆိုတာကတော့လည်းဒါငင်းချမရသေးလို့သူရှိမှာပဲလीနော်ကျွန်တော်တို့အတိုင်းဒီအတွက်ဒီအချိန်ကာလငင်းချရေးရဘူးအကောင်းဆုံးဆိုဝိုက်တိုက်တော့မှာပေါ့အထူးသဖြင့်အခုလည်းပဲဆိုရအပြောင်းလဲဖြစ်တော့မှာလीဆိုရတစ်ကလည်းပဲအခုလုတ်ထားတဲ့ငင်းညာရင်လည်းပဲသူဆက်ပြီးတော့လုတ်ပြီးတော့ပို့ပို့ပြီးတော့ဟဲ့ကျေပြန့်တော့ငင်းညာရင်ကိုရအောင်သူစူးစမ်းမှာပေါ့ဗျာနော
်ဇန်နဝါရီလ12ရက်နေ့မှာစတင်ကျင်းပမယ်ပြည်ထောင်စုငင်းညာရင်ညီလာခံကိုတော့အစိုးရနဲ့လွှတ်တော်ကကိုယ်စားလှယ်150တပ်မတော်ကိုယ်စားလှယ်150တိုင်းဒေသလက်နက်ကိုင်ဖွဲ့ကိုယ်စားလှယ်150နိုင်ငံရေးပါတီ150လူမှုအဖွဲ့အစည်းကိုယ်စားလှယ်50နဲ့တိုင်းဒေသကိုယ်စားလှယ်50တို့ကိုဖိတ်ကြားသွားမှာဖြစ်ပါတယ်ခင်ဗျာ
နိုင်ကုန်အိမ်မင်းမြန်းတင်ပြသွားတော့ပါရှင်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို UNFC အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့အတော်များများမတက်ရောက်နိုင်တာကြောင့်ဆိုရင်ကင်းမှုတွေရှိနေပါတယ်ဒီအခြေအနေပတ်သက်လို့ကိုရန်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲညီလာခံကို NCA တနိုင်ငံလုံးပြစ်ခတ်ရဆက်ရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့လက်နက်ကိုင်၈ဖွဲ့အပါအဝင်တမရကိုယ်စားလှယ်တွေသမရဦးသိန်းစင်အစိုးရနဲ့လွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီကိုယ်စားလှယ်တွေပါဝင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကဇန်နဝါရီ12ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။နေပြည်တော်မှာ9ရက်ကြာကျင်းပမဲ့ဒီညီလာခံနဲ့ပတ်သက်ပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီကအဖွဲ့ဝင်တစ်ဦးဖြစ်တဲ့ဦးလာမောင်ရွှေကအခုလိုပြောပါတယ
်။ဒီညီလာအဖွဲ့ရဲ့ပေါ့အစည်းအဝေးပေါ့ဒီ9ရက်နေ့မှာမှကျွန်တော်ဒီစီရေးလုပ်မယ်နဲ့။အော်9ရက်နေ့မနက်မှာမှဒီဖိတ်စာတွေကိုကျွန်တော်တို့ကဟုတ်တယ်ကဒါကြောင့်လဲဆိုတော့ဒီဥက္ကဋ္ဌ3ဖြစ်တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းရဲ့သူစောကွထူဝင်ရဲ့ဦးတူရဲ့လက်မှတ်ထိုးပြီးတော့မှတိုင်းသားကဟိုအဒီထိုးရပြီးတော့ခေါင်းဆောင်တွေရှိပို့တဲ့အတွက်၄မိနစ်ကမှပဲကျွန်တော်ပို့နိုင်တဲ့အခြေအနေရှိတော့ဒီနေ့တော့ကျွန်တော်နာဂစီကတရားဝင်ကြားစာရပါပြီသူတို့လာတက်တယ်လို့ပြောပါတယ်ကျွန်တော်တို့ကတော့တရားဝင်မရသေးဘူး
။ဆိုရဘက်ကတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားခဲ့တယ်ဆိုပေမဲ့လက်ရှိမှာဆိုရတပ်တွေနဲ့စစ်ရေးတပ်မနေတဲ့ရခိုင်တပ်မတော်နဲ့ကိုကန့်တပ်ဖွဲ့တွေတော့မပါဝင်ဘူးလို့သိရပါတယ်။ဒီညီလာခံဟာအားလုံးပါဝင်မှုမရှိတဲ့အတွက် UNFC ခေါ်ညီညွတ်သောတိုင်းသားများဖက်ဒရယ်ကောင်စီကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်မှာမဟုတ်သလိုဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့မိုင်းလာအဖွဲ့တွေလည်းတက်ရောက်မှာမဟုတ်ဘူးလို့ပြောထားပါတယ်။အခုလိုတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ခြင်းမရှိတဲ့အပေါ်မှာရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒါပေမဲ့အခုဒီကိစ္စဆက်ရှင်းပြောရလို့ရှင်တော့တို့ကဟိုလူလည်းမစုံဘူး၊နောက်မဲ့အင်္ဂါလည်းမစုံပါဘူး။ဒါဆိုရင်ဒီရှစ်ဖက်ကလည်းသုံးဘက်လောက်ကဟောမရှိဘူးလေ။သုံးဘက်လောက်ကလက်နက်ကိုင်အင်္ဂါမှမရှိတာ။ဇန္နာပဲရှိကြတာကိုနော်။အဲ့တော့ဇန္နာလည်းပြင်းနေအရှာမဲ့ရှိတာပဲအဲ့တော့သူကတော့ဟိုလူလည်းမစုံအင်္ဂါလည်းမစုံဘူးဗျာအဲ့တော့ဒီလိုမြင်တာကတော့ဒီကကျော်နေတတိယစကားတိုင်းရောင်ရမင်းညီလာခံရရတယ်ရလည်းမပြန်ဖြစ်မှာပဲအဲ့တခုပေါ့နောက်ပြီးတော့လူတွေကလည်းတော့များတယ်ဟာလားလူ900လောက်ဖိတ်ပဲတော့ကျင်းပမှာလည်းကျ900ကျင်းပမယ်ဆိုတော့ဒါပြောပွဲစားထွက်တဲ့သဘောမျိုးပြောဖြစ်နေတယ်ဗျာဒါတိုက်ပြည့်ရဲ့နော်ကိစ္စဝစားတွေကိုအပြည့်ရှင်းဖို့စဉ်းစားနိုင်မဲ့အထူးတော့မရောက်ဘူး။ဘာဖြစ်လဲ။အဓိကပုံကိုပြမလာဘူးဗျ။အဲတော့စဉ်းစားပွဲကြီးကတော့ဒီဖြစ်တင်ဖြစ်တဲ့ဟာတွေတော့ဖြစ်လာတယ်နဲ့နော်။ဟောမမျိုးလေးတဲ့ဟာတွေဖြစ်လာမှလည်းဆိုပါသေးတယ်ဗျ။
တိုင်းသားလက်နက်ကိုင်အဖွဲ့တွေအလုံးမတက်ရောက်နိုင်တာကြောင့်ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအကောင့်ခိုင်မာမှုမရှိနိုင်ဘူးလို့လည်းမြမအေးသုံးသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ်
။ပြည်တော်စုငြိမ်းချမ်းရေးညီလာခံလို့တော့ပြောင်းပြောဆိုကြတာတွေကတော့အဲ့ဒီ UFC တို့မပါဘူး၊ဝါတို့မိုင်းလာတို့ဘာလို့ဒါတွေလည်းမပါဘူး။ဒါပြင်ရှိသေးတယ်။ဒီလွတ်တော်လက်ရှိလွတ်တော်ကလည်းပြောင်းရှင်မဲ့ဦးဆောင်တဲ့လွတ်တော်ကလည်းလာမှာမဟုတ်ဘူး၊မလာဘူးသူတို့လည်း။အဲ့တော့ဘသူတွေပဲပါမယ်ဆိုလွတ်တော်ဘက်ကိုကြီးလိုက်ရင်လည်းတိုင်းနယ်ပြည်နယ်ခြေလွတ်တော်တွေကပဲသူတို့ဟိုလာရနိုင်မယ်။အဲ့တော့ဒါမပြည့်မစုံမစုံမလင်ဖြစ်သွားတာပေါ့။ဒါနဲ့ပတ်သက်လို့ NLD ကလည်းဘလို့မူဝါဒချမှတ်ပြီးလုပ်နေတယ်လဲဆိုရင်ကျွန်တော်အကဲခတ်လို့ရသလောက်ကတော့ အဒါသမရဥဒင်းစိန်ကလုပ်တဲ့ဟာတွေကသူ့ဘာသာသူလုပ်ပါစေသူတို့လည်းဒါကြီးကိုပြင်းပြင်းထန်ထန်ကန့်ကွက်တာလည်းမလုပ်ဘူးပြီးတော့မှသိပြီးတော့ပါဝင်တာလည်းမလုပ်ဘူးဟိုအသာလေးပြပြလေးလေးနဲ့သူတို့ကလိုက်လုပ်နေပြီးတော့အဲသူတို့အစိုးရဖြစ်လာတဲ့ခါကျရင်တော့အဲသူတို့ဘာသာသူတို့သေးသေးချာချာပြန်ပြီးတော့လုပ်မယ်ဆိုတဲ့သဘောထားမျိုးတွေ့နေရတယ်ဆိုတော့ဒီလူကျင်းပါမဲ့ပြည်တော်စုညဉ့်ညဉ့်ညီလာခံကတော့ဟိုသိပြီးတော့မှသွားရှိတဲ့တကယ်ကိုအနှစ်သာရရှိတဲ့ညီလာခံမျိုးတော့ဖြစ်မှာမဟုတ်ဘူးလို့တော့ကျွန်တော်ထင်ပါတယ
်ဒီက2012ခုနှစ်သမ္မတဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းမြန်မာအစိုးရဟာ KNU ကရင်မျိုးသားစည်းရုံးပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အပြစ်ခတ်ရစဲရေးသဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့ပေမဲ့အချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တော့အခုချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအပြစ်ခတ်ရစဲရေးသဘောတူညီချက်မရနိုင်ပဲဖြစ်နေသလိုပြည်တွင်းငြိမ်းချမ်းရေးကိုလည်းအခုချိန်ထိပေါ်ဆောင်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ
ကိုရနိုင်မင်းမြန်တင်ပြသွားရပါရှင်ခရိုရှန်ပြည်နယ်ရင်းကသတင်းဖက်ဆက်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းလှရှုံမြို့နယ်နာနမ်ကျေးရွာအုပ်စုပေါင်လုံးရွာမှာအစိုးရစစ်တပ်ကဝင်ရောက်ပစ်ခတ်တာကြောင့်ရွာသားနှစ်ယောက်သေဆုံးပြီးတော့ရွာလူကြီးနဲ့တခြားရွာသားတစ်ယောက်ဖမ်းဆီးခံရတယ်လို့အဲ့ဒီဒေတာကိုတွားရောက်ခဲ့တဲ့ကုညင်ကယ်ဆယ်ရေးအဖွဲ့ဝင်တစ်ယောက်ကပြောပါတယ်ဒီပစ်ခတ်မှုဖြစ်ပွားချိန်မှာရွာသား100ကျော်လောက်တောတောင်တွေအတွင်းကိုထွက်ပြေးခဲ့ကြရသလိုလောလောဆယ်မှာဖမ်းဆီးသွားသူတွေကိုဘယ်မှာထိန်းသိမ်းထားရဲဆိုတာကိုလည်းမသိရသေးပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့အစိုးရလွှတ်တော်တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်နိုင်ငံရေးအင်အားစုတွေစုပေါင်းပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့ပြင်ဆင်နေချိန်မှာလာရှိုးမြို့နယ်ပန်လုံးကြီးရွာမှာအခုလိုပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ဒီအခင်းဖြစ်ပွားတဲ့အခြေအနေကိုနန်းနန်းကျေးရွာအုပ်စုကိုတွားရောက်လေ့လာခဲ့တဲ့လာရှိုးမျိုးကကုညီကယ်ဆယ်ရေးအဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။ဟုတ်ဖြစ်တယ်ကတော့လွတ်လပ်ရေးနေ့၄ရက်နေ့ကစပါပါဒီပြည်ထောင်နေရာကတော့ဒီလာရှိုးမျိုးနဲ့နန်းနန်းအုပ်စုပန်လုံးကျေးရွာဘလုံးပလောင်ရွာပေါ့လက်နက်ကိုင်တစုကဝန်တာတော့ဒီစီးနိုင်ပါတယ်။ဒါအဖွဲ့စည်းကတော့ဒီပမာသူ့အစိုးရဘက်ကအရင်ဖြစ်တယ်လို့ကြားပါတယ်ရွာသားမရောက်တော့ဒါကနားပါပဲဒီလိုမရှိကလို့ဇာရောရှာလကင်းဝင်ရောက်ပြီးတော့မှချပွေပြီးတော့မှဒီလိုလူတွေကနှံ့ပြီးတော့မှပြေးချလာတော့ဖြစ်တယ်ပေါ့အဲကြီးတဲ့ချိန်မှာသူကခဏနဲ့လိုက်ပြစ်ချတော့ဘာလို့မရောက်ဒီပါလဲနှစ်ယောက်ကဖမ်းဆီးခံရပါတယ်ဗျာယာတတိချင်းချွေးရပြီးတော့နောက်တစ်ယောက်ကအိုက်ဆန်တော့တာပေါ့နော်ဒီချစ်ကြီးခေနီယာများချုံအောင်သား
အခင်းဖြစ်ပွားချိန်မှာရွာသား100လောက်ဟာအိုးရင်စွန့်ခွာထွက်ပြေးခဲ့ကြပါတယ်။ထွက်ပြေးချိန်မှာသမင်းဟင်းချက်ပြုတ်တဲ့မီးကိုမငိမ့်တန့်တိုင်ခဲ့တာကြောင့်မီးဖို့ကြောင့်မီးကနေတဆင့်နေနှလုံးမီးလောင်ကျွမ်းခဲ့တယ်လို့လည်းပြောပါတယ်။အခုအခါမှာတော့မန်ပန်ဌာနပြည်သူ့စစ်အဖွဲ့ဝင်တွေကရွာသားတွေကိုပန်လုံးရွာကိုပြန်လာဖို့စစ်ခေါ်ထားကြောင်းနဲ့ပန်လုံးရွာအနီးမှာလာရောက်တက်ဆွဲထားတဲ့ပြည်သူ့စစ်တွေအတွက်နန်းနန်းရွာသားတွေကရိတ်ခတည်ယူပေးနေရကြောင်းဆက်ပြောပါတယ်။
ကျတော့ခုနကျွန်တော်တို့ကြားခဲ့တော့ဒီကခံတယ်ပြောကြတော့မန်ပန်ထားနေဒီသူစီကနေပြန်ဆင့်ခေါ်ပြီးတော့မှရွာထဲကိုပြန်နေတိုင်းတယ်လို့ကြားရပါတယ်။လက်ရှိအခြေအနေမှာတော့ရေနကူ SSCB အမီရတဲ့နေရာတွေကိုမန်ပန်ထားနေဒီသူစီကနေပြောမှအသာထိုးပြီးတော့မှဝင်ရောက်ပြီးတော့ဆက်တည်တယ်ပေါ့အခုဒီလိုလဲမန်ပန်ထားနေဒီသူစီအတွက်ခုနရဲ့ခံတယ်လဲနာနာဟုတ်သူကရွာတင်တက်ခံတယ်လို့အသိပေါ်ပြီးတော့မှပေါ်လာဆွဲတယ်လို့ဒီလိုနဲ့ဆန္ဒရေးခါတို့တောင်ချီရနေတောင်ပေါ်ချီကိုနေတိုင်းလိုအလက်ကျပို့ပေးနေရတာပေါ့ဒီဆန္ဒရေးခါကလည်းရွာဒီတက်ဆန်းချီရနေပဲတောက်ဆန်ရတယ်လို့ကြားရတယ်
အခင်းဖြစ်ပွားတဲ့ရွာဟာပလောင်ရွာဖြစ်တာကြောင့်ပလောင်လက်နက်ကင်တပ်ဖွဲ့တွေရှိမရှိစစ်ဆေးတာရှိသလိုအနီးအနားမှာလည်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့တွေရဲ့စခန်းတွေရှိနေတာဖြစ်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လက်ရှိရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန့်ကသူတို့ပါတီကိုပလောင်ရွာသားတွေကလာရောက်တိုင်ကြားတာရှိကြောင်းပြောပါတယ်။
ကျွန်တော်တို့ပါတီကိုလာတိုင်ကြားတာရှိပါတယ်။ကျွန်တော်တို့ပါတီဝင်ကိုလာပြောပြတာပေါ့နော်။ဒီကခါပလောင်လူမျိုးတွေကပြောတာတော့ဒီတပ်မတော်လို့ပြောတယ်ခင်ဗျမြန်မာတပ်မတော်လို့ပြောတယ်ခင်ဗျအဲ့ဒီကိုမိုင်းချက်ကဖက်နေလာတယ်လို့အဲ့လိုပြောတယ်အခုလဲကြားနေရတာကတော့အဲ့စစ်တပ်ကမှဂျွာထဲမှာရှိနေလို့ကျိုးအဲ့လိုကြောက်ပြီးတော့ပြန်ရဲနေတာပေါ့နော
်ဒီလ9ရက်နေ့ကတော့အစိုးရနဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကြားမှာပြည်နယ်အဆင့်အပြစ်ခတ်ရစဲရေးပူတွဲစောင့်ကြည့်ရေးအဖွဲ့တွေကိုတိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖွဲ့စည်းဖို့ဆွေးနွေးသဘောတူတာတွေရှိခဲ့ပါတယ်။ဦးဆိုင်ဝမ်းလိုင်ခန့်ကတော့ဒေသတွင်းကပြည်သူတွေလက်နက်ကင်တပ်ဖွဲ့တွေပါဝင်ဖွဲ့စည်းပြီးဆောင်ရွက်စီလိုကြောင်းပြောပါတယ်
။ကျွန်တော်အနေနဲ့ပြောချင်တာတော့ဒီလိုက်နယ်မကပါဘူးလားရှိုးနမ်တူပေါ့နော်။အဲ့ဒီမှာလည်းစီးတွင်းမှုတွေဖြစ်တယ်ရွာတွေမြှို့တယ်ပေါ့နော်ရွာသားတွေဆက်ပြေးနေရတယ်အိစရတွေမှာလည်းကျွန်တော်ဒီဟိုဝိုင်းဝန်းဖြစ်ရှင်းပေးတဲ့ ဟုတ်တယ်လေမရှိဘောနော်ကျွန်တော်မြင်မိတာဟိုမြင်ပြန်နေတာဘောနော်ဥမာတို့ SSD SSD ဆိုလဲတို့ဒီဆိုင်ရုံနဲ့ရှိတယ်ဘောနော်အဲ့ဒီကနေတင်ဘောနော်ဒီရက်ခံပြီးတူလူထုတွေကိုပေါ့ပါဝင်တယ်ပြီးတော့ဒီဒေတာတွေအဖွဲ့တိုင်းတစ်ဖွဲ့တွေပါဝင်နေတာပို့ဆိုဆောင်ကြီးရဲ့ဖွဲ့တွေဆိုဘူးရဖြစ်ရောက်လိမ့်မယ်လို့ကျွန်တော်တို့မြင်ပါဘောနော
်လာမယ့်အပတ်တွင်းမှာတော့ NC ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တက်ရောက်မဲ့ပြည်တော်စုငင်းချမ်းရေးညီလာခံကိုနေပြည်တော်မှာကျင်းပဖို့ရှိနေပါတယ်ဒီငင်းချမ်းရေးညီလာခံကိုတော့ပလောင်တက်ဖွဲ့နဲ့ရှမ်းပြည်တက်မတော် SSA မြောက်ပိုင်းအပါအဝင် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ကျော်ကတက်ရောက်ဖို့ညှင်းဆိုထားပါတယ
်ကိုမိုးစောမေးမြန်းတင်ပြသွားပါရှင် VOA မြန်မာပိုင်းစီစဉ်ကနေတောက်ကြနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့အမေရိကန်ပြည်ထောင်စုမှာသမရကိုဘလို့ရွေးချယ်တယ်လဲဆိုတဲ့အခန်းဆက်ဆောင်းပါးကိုတင်ပြပါမယ်အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအကျိတ်နဲ့လှုပ်ဆောင်နေကြပါပြီ။ဘသူတွေပါဝင်ရှင်ပြိုင်နိုင်ပြီးဘလို့တွေလှုပ်ဆောင်နေကြပါသလဲ။အမေရိကန်ပြည်ထောင်စုမှာသမ္မတကိုဘလို့ရွေးချယ်တယ်လဲဆိုတာ VOA ကနေအခန်းဆက်တင်ဆက်ပေးနေတာပါ။ဒီကနေ့တော့မဲဆွယ်စည်းရုံးမှုတွေအတွက်ရမုံငွေဘလို့ရှာဖွေတယ်လဲဆိုတာကြားကြရမှာပါ။မအေးတနာကျော်ကတင်ဆက်ပေးထားပါရရှင်။
ရာအတွက်ဝင်ရောက်ရှင်ပြိုင်မယ်လို့ကြေညာလိုက်တာနဲ့အဲ့ဒီလူဟာသမရဖြစ်ဖို့ရှောက်လှမ်းရတဲ့ခီးလန်းကိုတရားဝင်စတင်ရပါပြီ။ရှေ့ဆက်ဖို့တော့ရန်မုံငွေစပြီးရှောက်ဖို့လိုပါတယ်။ဒါမဲ့ငွေကဘယ်ကရမှာပါလဲ။ပြောင်စုစီကံသမတ်ချက်တွေရသမရဖြစ်ဖို့ရှင်ပြိုင်မဲ့သူဟာလူတူတယောက်ချင်းစီကအလှူရဲ့ငွေယူလို့ရပါတယ်။ဒါပြင်နိုင်ငံရေးပါတီတခုနိုင်ငံရေးလှုပ်ရှားမှုကော်မတီတရက်ဒါမှမဟုတ်ပြည်အောင်စုအစိုးရစီကငွေလက်ခံလို့ရပါတယ်။နောက်တိတ်ပြီးတော့စီကဲမတင်ကျက်တဲ့နေကတော့ Super Bank လို့ခေါ်တဲ့မဲဆွယ်စည်းရုံးရေးရန်မုံငွေရှာကော်မတီကတဆင်ဖြစ်ပါတယ်။တချို့ကဒီ Super Bank ကော်မတီတွေမှာမှန်မှန်ကန်မှုတွေရှိတယ်လို့ပြောသလိုတချို့ကတော့သူတို့ကလွတ်လပ်စွာပြောဆိုခွင့်ကိုကိုစားပြုတယ်လို့ဆိုပါတယ်။ဘာပဲပြောပြောသူတို့ကသမရနေရာရှင်ပြိုင်မဲ့သူတွေရန်မုံငွေရနိုင်တဲ့အဓိကအရင်းမြစ်ပဲဖြစ်ပါတယ်။ခြေကအဖြစ်ရံမွေရှာဖို့အတွက်အဲ့ဇူဟာလူလူစုဝေးပွဲကြီးတွေကျင်းပရပါမယ်။ခမ်းနားတဲ့ညစာစားပွဲတွေတက်ခင်းရပါမယ်။လူများကြားတွာလာပြီးတော့အားလုံးကိုလက်ဆွဲနှုတ်ဆက်ခလေးကအစာချစ်ချစ်ခင်ခင်ရင်းရင်းနီနီပြောဆိုဆက်ဆံရမှာပါ။ရံမွေရဖို့နဲ့မဲဆွယ်စီယုံရဲ့အမှတ်သားကုန်ပစ္စည်းတွေရောင်းချဖို့အတွက်အင်တာနက်ဝက်ဘ်ဆိုက်ကလည်းအသုံးဝင်ပါတယ်။မဲဆွယ်စီယုံရဲ့ခီးအတွက်ဝန်ထမ်းငှားဖို့နိုင်ငံအနှံ့လှည့်လည်သွားရောက်ဖို့ကြောင်ညာထဲ့ဖို့သဘောထားစစ်တမ်းကောက်ဖို့သူတေသနာလုပ်ဖို့ဒါတွေအတွက်ရံမုံငွေရနိုင်သလောက်ရှာရမှာဖြစ်ပါတယ်။ဒီငွေကြေးတွေသုံးဆွဲဆောင်ရွက်မှုတွေကနေအကျိုးအမြတ်ဖြစ်နေထောက်ခံတဲ့သူအရေးအတွက်တိုးပွားလာဖို့မျှော်လင့်ရပါတယ်။ဒါမှသမရနေရာအတွက်အကျိတ်နဲ့ရှင်ပြိုင်ကြတဲ့ဘွဲမှာဆက်ပြီးတော့ပါဝင်ရှင်ပြိုင်နိုင်တဲ့အခြေအနေရှိမှာပါရှင်။
အေကတင်ဆက်ပေးနေတဲ့အမေရိကန်ပြည်ထောင်စုမှာသမရကိုဘလို့ရွေးချယ်တယ်လဲအခန်းဆက်တင်ဆက်ပေးနေတဲ့ထက်ကမဲဆွယ်စည်းရုံးမှုတွေအတွက်ရမုံငွေဘလို့ရှာဖွေတယ်လဲဆိုတာကြားခဲ့ရတာပါရှင်။နောက်ပိုင်းမှာလည်းဆက်ပြီးတော့တင်ဆက်ပေးဖို့ရှိပါတယ်။စောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA American အတန်းရဲ့တောက်ကြနေညပဲအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25 30နဲ့တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုတစ်နေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
Mingla Nyachama, Tata Shimashi. Few in Yamabang season yen, a town such a cone, January last year, Taujan in Yabang and Talwin season ago. American Biran Sumura, Washington Ganida, Tolin Pinirama. A cool to Diabin Tolin Pimet, Sen ID season ago. Lindo Mida, Nasali, Nasanga, Tonsen, Nazatipni, Laila Mida, Dia, Goose, Rugani Virole, Duce, Panyunas in Imare. Tigninya, a passing and a retemaro, American.
ตุตะส่งเลยอเมริกันตะควเนี่ยอมยุทธมีกนาริโกจ้าบ่ရှိပါတယ်တိတ်ပန်နဲ့နိပညာအစီအစဉ်မှာကြားရမှာတော့ပထမဦးဆုံးလုပ်တင်တာနောက်တိုင်းပြည်အတွက်လည်းကောင်းပါတယ်အားလုံးအတွက်မြန်မာဖုန်းပါတကဘာလုံးဝတိမှတ်ပြုတဲ့ ISO compliant unico ကိုပုံမှန်အစိုးရအနေနဲ့ပန်တက်ကတူအချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးပါရှင်မကြာခင်အပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးတုတ္တဆောင်လင်အမေရိကန်တခွင့်အစီအစသ်ကိုထုတ်လွှင့်ပေးပါမယ်
ဟိုတခြားနိုင်ငံကနေပြီးတော့ရွှေ့ပြောင်းအခြေချနေထိုင်လာတဲ့သူတွေဆိုလို့ရှိရင်ဥမာအသက်အရွယ်အလိုက်ပေါ့လေဥမာတချို့ဆိုလို့ရှိရင်ကောလိပ်သွားမယ်အရွယ်ဆိုလို့ရှိရင်ဒီကောလိပ်ပညာရေးအတွက်ပေါ့နော်ဟိုဒီ
အဲ့အစပိုင်းတော့ကလေးတွေခက်ခဲရှိတယ်။ဘာကြောင့်လဲဆိုတော့ဒီသူတို့ရောက်ဒီအမေရိကန်နိုင်ငံကျောင်းမှာသူတို့တက်ရတဲ့အတန်းနဲ့သူတို့တက်ခဲ့တဲ့ကျောင်းတွေကသင်ကြားမှုချင်းကိုတည်ယုံညံ့အောင်ကွာခြားနေတယ်။နောက်ဘာသာစကားခက်ခဲရှိတယ်။အဲ့ဒါကိုကျောင်းကနေဖြစ်ပြီးတယ်။ဒါကျွန်တော်တို့တော်တော်လေးအားရစရာကောင်းတာဒီနိုင်ငံကျောင်းတွေက
ကျွန်တော်တို့နိုင်ငံသားကလေးတွေကိုလိုအပ်ချက်တွေအလုံးဖြည့်ဆည်းပေးပြီးတော့ပညာဆက်သင်နိုင်အောင်လုပ်ပေးတယ်။လိုအပ်တဲ့အင်္ဂလိပ်စာကိုဖြည့်ပေးတယ်။ဒီဘာသာရေးဆိုင်ရာကျန်းကျင်မှုတွေလည်းဖြည့်ဆည်းပေးတယ်။ကလေးကနှစ်လသုံးလကြာသွားရင်သူအင်္ဂလိပ်စကားလည်းကောင်းကောင်းနားလည်သွားပြီ။ဘာသာရေးလည်းနားလည်သွားပြီ။ဒီဘာသာရေးတွေကသူတို့သင်ခဲ့ဘူးတဲ့။ဆိုတော့ဒီမှာလာပြီးတော့ဒီရက်နေ့စနစ်နဲ့သုံးလလောက်တည်းမှာသူတို့ကောင်းကောင်းရပ်သွားတယ်။၆လလောက်ဆိုသူတို့ကျန်းကျင်ရင်ဖြစ်ပြီးတော့အခုကျွန်တော်တို့တွေ့တဲ့ဒီကောင်းသားတွေဆိုရင်တချို့လာပိုင်းရှိတယ်တချို့တစ်နှစ်ရှိပြီတချို့၄-၅နှစ်၆နှစ်ရှိပြီအော်ဒီနေဆက်ဒေတာကြောင်းနေမှာ၄တန်း၅တန်း၆တန်းထိတက်ဖူးတယ်ဒီမှာရောက်တဲ့ခါကျတော့သူတို့အသက်ရွယ်နဲ့ညီတဲ့အတန်းမှာတက်ရတယ်အခုအဲ့ဒီကလေးတွေကတက်ကတူရောက်နေကြပြီအဲ့ဒါလေးတွေကျွန်တော်တို့လေ့လာပြီးတော့ဒီကလေးတွေပညာဆက်သင်နေအောင်ကျောင်းတွေကဘယ်လိုပံ့ပိုးသလဲဆရာတွေကဘယ်လိုပံ့ပိုးပေးသလဲဒီတာဝန်ရှိတဲ့အုပ်ချုပ်ရေးပိုင်းတာဝန်ရှိတဲ့သူကဘယ်လိုပံ့ပိုးသလဲဆိုတာကျွန်တော်တို့တွေ့ရတော့ကျွန်တော်တို့နိုင်ငံမှာဒီဟိုဟာပြန်ပြီးတော့ဒီကလေးတွေလောကတဲ့စကားကလေးတွေပြည်ရင်းပြန်လာတဲ့အခါကျရင်ဘယ်လိုဆောင်ရွက်ပေးရမလဲဆိုတဲ့နည်းလမ်းတွေကျွန်တော်တို့ရလိုက်ပါတယ
်။ဟုတ်ကဲ့ခုနဒေါက်တာသိလင်ပြောသွားတဲ့အထက်ထဲမှာဒီစာသင်ကျောင်းတွေကိုတွားပြီးတော့ပေါ့နော်ဒီအတန်းနေမှာ professor တွေအနေနဲ့ဘယ်လိုသင်လဲဆိုတာကိုလည်းတွားပြီးတော့ဟိုလေ့လာခဲ့တယ်ပေါ့လေဆိုတဲ့အခါကျတော့ဒီမှာဟိုထူးထူးခြားခြားတွေ့ခဲ့ရတဲ့အကြောင်းတွေကိုပြပြပေးပါလားခင်ဗျ
။ဒီသင်ကြားသည့်စနစ်ကတော့တော်တော်လေးတိတိတတ်တတ်ကွာခြားတယ်ဒီနိုင်ငံဆရာတွေကဒီကြွားကျင်မိသားဆရာတွေဒီသင်ကြားတဲ့နေ့စနစ်ကိုပါတရားကိုကျွမ်းကျင်တယ်။နောက်ကလေးတွေရဲ့အကြောင်းလည်းနားလည်တဲ့ဆရာတွေဖြစ်တယ်။ဒီနိုင်ငံကဗမာပြည်သူအလွတ်ကျရတဲ့ကြောင်မျိုးမဟုတ်ဘူး။ကလေးတွေကိုယ်တိုင်အားထုတ်ပြီးတော့လေ့လာသင်ယူတဲ့စနစ်မျိုးဖြစ်တယ်။အဲ့ဒါကိုဆရာကကူညီတယ်။ဒီကလေးတွေကိုယ်တိုင်သူတို့ကျောင်းသားအချင်းချင်းပေါ့သူတို့ project တွေလုပ်တယ်။သူတို့ပြင်ပလေ့လာရေးတွေလုပ်တယ်။သူတို့ကိုယ်တိုင်လေ့လာပြီးတော့သင်ယူတဲ့နေ့စနစ်။အဲ့ဒီဟာကိုအားပေးတဲ့နေ့စနစ်ကိုတွေ့ရတယ်ခင်ဗျ။
ဆိုတော့နောက်တစ်ခုကဒီမှာပေါ့လေဟိုကျွန်တော်ဒီ Facebook မှာလည်းတွေ့ပါတယ်ဒီဒေါက်တာသိန်းလွင်တို့ဦးဆောင်တဲ့ဒီ NNE အဖွဲ့တွေနဲ့နောက်ဒီအမေရိကကဟိုចောင်းသားတွေနဲ့တွေ့ကြဆုံကြတယ်ပေါ့လေဆိုတော့ဟိုအဲ့လိုတွေ့ဆုံတဲ့အခါမှာရောဟိုသူတို့ဒီမြန်မာပြည်ကပညာရေးစနစ်အကြောင်းပြောပြပြလာခင်ဗျပြောပြပြတဲ့အခါမှာရောသူတို့တွေအနေနဲ့ဟိုဒါနဲ့ပတ်သက်ပြီးတော့ဟိုဘလို့တုံ့ပြန်ပြီးတော့အကြံဉာဏ်ဟိုပေးကြတာမျိုးရှိလဲခင်ဗ
ျဒီမြန်မာပြည်ရဲ့ပညာရေးစနစ်ပြောတော့သူတို့တအားတော်ဖြစ်ရတယ်အထူးသဖြင့်ကျွန်တော်တို့ဟိုဟာကျောင်းသားသမဂ္ဂနဲ့တွေ့တယ်ခင်ဗျာကျောင်းသားသမဂ္ဂကဒီဟိုဟာအထက်တန်းကျောင်းပေါ့အထက်တန်းကျောင်းဆိုတာ12တန်းထိတက်ရတဲ့ကျောင်းမှာ secondary school မှာဖွဲ့ထားတဲ့ကျောင်းသားသမဂ္ဂနဲ့တွေ့တယ်ကျွန်တော်တို့ဟာဒေလာအနနီယာကိုစလေဖွဲ့မှာလဲကျောင်းသားသမဂ္ဂဒီကိုစလေပါတဲ့ခါကျတော့ကျောင်းသားသမဂ္ဂနဲ့တွေ့တော့အဲ့ဒီမှာကျွန်တော်တို့ဟိုဝန်တာအားရစရာကောင်းတာကကျောင်းသားတွေကိုယ်တိုင်ရွေးချယ်ပြီးတော့တင်မြှောက်လိုက်တဲ့ကျောင်းသားကော်မတီနဲ့တွေ့တယ်ကျောင်းသားကော်မတီအစည်းအဝေးထိုင်နေတဲ့ခန်းမတွေမှာကျွန်တော်တို့ဒေလာတွင်ရတယ်အဲ့ဒီမှာဒီကိုဖုံးပြည့်ကျွယ်ကဗမာနိုင်ငံကចောင်းသားသမဂ္ဂတွေအခြေအနေចောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းပြမရတာចောင်းသားသမဂ္ဂတွေကိုချုပ်ချယ်ပိတ်ပင်ထားတာဒီနောက်ပညာရေးဟိုဥပဒေကိုပြင်ဖို့အတွက်ဒီတောင်းဆိုတဲ့ចောင်းသားတွေရိုက်နှက်ဖန်ဆီးခံရတာပြောပြတော့သူတို့တော်တော်လေးကိုဒီအထိတ်တလန့်အစိတ်မကောင်းဖြစ်ကြတယ်အဲ့ဒါလေးတွေတွေ့တော့ဒီပြောပြတယ်ဆိုတော့နှစ်ခုပေါ့ဗျာဒီကျွန်တော်တို့နိုင်ငံရဲ့အခြေအနေလည်းပြောပြနိုင်တယ်ပြောပြတဲ့ပုံမှာလည်းသူတို့အံ့အံ့တော့ဖြစ်ကြတယ်သူတို့နိုင်ငံမှာလုပ်နေတဲ့အခြေအနေလဲကျွန်တော်တို့လေ့လာခွင့်ရတဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာပြန်ပြီးတော့ဆောင်ရွက်တဲ့အခါမှာဒီလမ်းကောင်းတွေကျွန်တော်တို့ရရှိခဲ့တယ
်။နိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာကွန်ရက် NNER ရဲ့ American ပြည်ထောင်စုခီးစဉ်အပိုင်း၁ကိုသုဒ္ဓဆုံးလင် American တခွင်မှာကိုအောင်ကတင်ပြသွားတာပါရှင်။ခုတော့မနေ့ဖြန်ည9နာရီတိုင်းလေတိုင်းဆွေးနွေးခန်းအစီအစဉ်မှာပါအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်ယူဒီပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်ရီနဲ့အတူအစိုးရအဖွဲ့သစ်မကြခင်လာပိုင်းတွေအတွင်းတက်လာတော့မှာပါအခုလက်ရှိသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ပြည်ခိုင်ဖြိုးပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်သက်တမ်းတွင်သတင်းမီဒီယာတွေအတွေ့သတင်းရယူတဲ့အပိုင်းမှာအခက်အခဲတွေရှိတယ်ဆိုတာသတင်းမီဒီယာသမားတွေကပြောထားပါတယ်လွှတ်တော်သစ်အစိုးရအဖွဲ့သစ်တက်လာပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေအတွေ့သတင်းရယူပိုင်ခွင့်ပိုင်းမှာပို့ပြီးအဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားအခုလာမယ့်စနေနေ့ကျဒါရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
တရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်
Kuro Doki Mutaya Tipane Nipinya Ganaguna Sinjava me American Nagan Pantak Duga a chalep Sanya Pinyashin Umian Trigo Myama found in a Patalu Mimia Tipya Tawarashi.
Computer Internet Kitchirema Tacha Bada Sabi Rilube Myama Sago Gabalema Twinchen Sibu Unico Lukore Nanganaga Santamatare Cinema Twinlay on Lopo Dread Luni Rago Tirabama Yobia Bimama Myamari Online Ma Domia Raga Zori Forma Adiga Asua website Dumaro Unico Nekite Myama 3 Pian မကိုက်တဲ့ဇော်ဂျီဖောင်းကိုပါပြောင်းပြီးကြည့်လို့ရအောင်လုပ်ပေးထားပါတယ်ပြည်တော်စုလို့ဘယ်တော့ဝင်းအင်းဝါတို့လို့ယူနီကုတ်နဲ့ကိုက်တဲ့ဖောင်းပေါင်းက19ခုရှိပါတယ်အစိုးရဝက်ဘ်ဆိုက်ပေါင်း40လောက်မှာကြည့်ရင်ယူနီကုတ်နဲ့ကိုက်တဲ့19ဇော်ဂျီနဲ့16ခုမြန်မာဘာသာနဲ့ကြည့်မြင်ရတာကဆယ်ခုလောက်ရှိနေတာတွေ့ရပါတယ်ဒီလိုအကွဲအကွဲအပြားပြားဖြစ်နေတာရဲ့ဆိုးရတဲ့ရလဒ်ကိ ွေ့ခဲ့ရပါတယ်။မြန်မာနိုင်ငံဟာအဆဆနောက်ကျနေတာမို့တက်လာတဲ့အစိုးရတက်ကပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာဆက်သွယ်ရေးမှာအရေးပါတဲ့မြန်မာစာအတွက်မြန်မာဖောင့်ကိုစံတတ်မှတ်ပေးဖို့အတွက်ပထမဆုံးလှုပ်တင်တယ်လို့ American Tech သူအချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးကပြောပါတယ်
။မြန်မာသကားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာပေါ်ကိုရွှေ့တဲ့အခါမှာအရင်ကကျွန်တော်တို့ Survey လေးနဲ့ရေးကြတယ် Typewriter လေးနဲ့ရေးကြတယ်အခုကျတော့ digital kit လို့ခေါ်တာပေါ့ဗျာနော် computer kit မှာကျတော့ဒီကမ္ဘာလုံးကကိုယ့်မျိုးကိုယ့်ဘာသာအတွက်ကိုဟို standard တစ်ခုရှိတယ်အဲ့ဒါကို unicode လို့ခေါ်တယ်အဲ့ဒီ unicode ကရှိရတယ်အဲ့ဒီလိုမရှိခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုရွေးကောက်ပွဲမှာသုံးတဲ့ software တွေ database တွေကကျွန်တော်တို့အချို့နေရာတွေကမကိုက်နေတဲ့ခါမှာပိန့်တဲ့အခါကျတော့ရှိရင်တန်းပြီးတော့ဖတ်လို့မရတာလို့ပိန့်ထားတဲ့ software တွေတော့ကြည့်အတုံးလေးတွေပဲမြင်နေရတာလို့အချို့ software တွေဆိုလို့ရှိရင်တန်းကြည့်ချင်လို့ရှိရင်ကြည့်လို့မရတော့တတ်တတ်ထပ်ပြီးတော့ရေးရတာလို့အဲ့ဒါမျိုးတွေလောက်ရဆိုတော့မလို့အဖက်နဲ့ပို့ပြီးတော့ခက်ခဲသွားတဲ့အပိုင်းတွေရှိတယ်။အဲ့ဒီဥစ္စာတွေကရွေးကောက်ပွဲမှာမင်းစင်းတွေပြဿနာတွေအပိုင်းတစ်ပိုင်းနေနဲ့ဖြစ်လာတယ်။ဆိုတော့အဲ့ဒါကြောင့်မလို့ကျွန်တော်တို့စီမံကဘာလုပ်ပြန်လဲဆိုတော့နောက်တစ်ခေါက်ကျွန်တော်တို့ရွေးကောက်ပွဲလုပ်မယ်ဆိုကျွန်တော်တို့ပထမဦးဆုံးလုပ်ပြန်တာနောက်တိုင်းပြည်အတွက်လည်းကောင်းပါတယ်အားလုံးအတွက်မြန်မာဖောင့်ကဒီကမ္ဘာလုံးကသိမှတ်ပြတဲ့ ISO compliant unicode ကိုပမာဆိုရအနေနဲ့အားစိုက်ပြီးတော့လုပ်ဖို့လိုပါတယ
်။ဒီလိုလုပ်တဲ့အခါမှာပေါ့နော်ဘောဘယ်ကနေစရမလဲအရင်ဆုံးရှင်းပြပေးပါဦး
ဒီအခုပပကြီးမှာ credit form တွေဆိုရင်တင်စားဆိုဝင်ရောမှာတုံးတယ်ဟော internet မှာဆိုရင်စော်ကြီးတုံးတယ်အချို့ဒီအစိုးရရောင်းနေမှာဆိုရင် unicode တွေတုံးပါတယ်အခုဆိုရင်သမရရောင်းရဆိုလို့ရှိရင်နှစ်မျိုးထုတ်ပါတယ် unicode နဲ့စော်ကြီးကောက်နဲ့ထုတ်ပါတယ်အပြတ်နာဘာဖြစ်လဲဆိုတော့တခုကမှ standardize မဖြစ်တဲ့အခါကျတော့ကျွန်တော်တို့မှာအခုဆိုရင်တခုခုဖတ်ချင်လို့ရှိရင်အာဒီဥစ္စာဆိုလို့ရှိရင် software နဲ့ဖတ်ပြီးဟာနဲ့ဖတ်လို့မရဘူးဟိုကဆိုရင်ဟိုကနဲ့ဖတ်လို့မရဘူးအမျိုးမျိုးပြဿနာတွေကပါတယ်အဲ့ဒါမျိုးတွေမရှိအောင်လို့တခုတည်းဖြစ်သွားအောင်လို့ရှင်းလင်းပြောရင်တော့ပုံမှန်စကားပုံမှန်စလုံးရေးပုံရင်းနီးပင်ပုံကြီးရေးတဲ့အတိုင်းပဲကျွန်တော်တို့ပုံမှန်စလုံးတွေအကုန်လုံးတပြိုတည်းဖြစ်ဖို့လိုပါတယ
်စံတတ်မှတ်ဖို့လိုတာပေါ့နော
်ဟုတ်ပါတယ်ဗျ
ဟုတ်ကဲ့ဒီလိုစံတတ်မှတ်တဲ့ခါမှာဘာတွေအကျိုးရှိမလဲ
နံပါတ်၁ကအဲ့လိုစံတတ်မှတ်တဲ့ခါကျတော့အလွယ်ဆုံးတစ်ခုပြောပြရမယ်ကျွန်တော်တို့ဖုန်းလေးတွေအခုအသစ်တွေထပ်ဝင်လာတယ် LG တို့ကျွန်တော်တို့နောက်ပိုင်း Samsung အသစ်တွေဝင်လာတယ် S6 တွေပါတယ်ဘာလဲအဲ့ဖုန်းတွေပေါ်မှာကျွန်တော်တို့အိုးရင်တော့ဖတ်လို့ရတယ်မြန်မာဖုန်းတွေအခုတင်တဲ့ခါမှာဖတ်လို့မရတော့ဒီဥစ္စာအခုမှမဟုတ်ဘူးအမြဲတမ်းဖြစ်အဖုန်းတစ်ခု upgrade လုပ်လိုက်တိုင်းမြန်မာဖုန်းအသစ်ပြန်သွင်းနေရတယ်နောက်ပြီးအသစ်ပြန်လုပ်နေရတယ်အဲ့ဒါတော့ရဲ့အစားကျွန်တော်တို့က unicode standard ဖြစ်သွားရင်အဲ့ဒီဖုန်းလေးဝင်လာမြန်မာဖုန်းတို့ရွေးတဲ့ကြတဲ့တရားအနေနဲ့ကျွန်တော်တို့မြန်မာစလုံးတန်းဖတ်လို့ရခုနကဖုန်းသိရလို့ဟာမြန်မာဖုန်းဖတ်လို့မရဘူးဆိုပြီးတော့ကျွန်တော်တို့ဟိုဖုန်းဆိုင်ကိုယူသွားပြီးတော့မြန်မာဖုန်းလေးသွင်းပေးပါဦးအဲ့ခေတ်ကမရှိရတော့ဒါကြောင့်မလို့ကျွန်တော်တို့ unicode ဆိုတာကိုလောက်ရတာပ
ါဒီ unicode ဖြစ်ဖို့အတွက်ကဘယ်သူကနေပြီးတော့ဦးစီးပြီးလုပ်ဖို့လိုပါလဲ
unicode ကရှိပြီးသားပါအခုလောလောဆယ်အချိန်နေမှာ unicode ကရှိပြီးသားအဲ့ဒီဥစ္စာကိုအစိုးရအနေနဲ့ဖွဲ့စည်းတစ်ခုကိုတာဝန်ပေးရမယ်အရင်တော့ဆိုလို့ရှိရင်ပုံမှန်ကြီးမှမြန်မာသားအဖွဲ့ဆိုတာရှိပါတယ်ညမသာဖယားဆိုညမအပိဒံတွေပါထုတ်တဲ့ဥစ္စာတောင်းမယူရဲ့ရှိပါတယ်အဲ့လိုမျိုးအဖွဲ့အစည်းတစ်ခုကိုပညာရေးဝန်ကြီးဌာနတို့ဆက်သွယ်ရေးဝန်ကြီးဌာနတို့အဲ့အနေပြီးတော့ဦးစီးပြီးတော့အစိုးရကိုလည်းရနေပြီးတော့ဒီဖော့ကိုသုံးပါတခြားဖော့တွေကိုတရားမဝင်ဘူးဆိုပြီးတော့အစိုးရအနေနဲ့လှုပ်ဖို့ကောင်းပါတယ်အဲ့ဒီလိုလိုအစိုးရဘက်ကအားပါပြီးလှုပ်ပေးမှကျန်တဲ့လူတွေကနောက်ကနေပြီးတော့လိုက်နာအောင်ရှိဖို့လိုတာပေါ့ဗျာ
ဆရာအခုလောလောဆယ်မှာဆိုလို့ရှင်ဇော်ဒီဖော့ကလူတိုင်းနဲ့တုံးနေတယ်နောက် Zodi Phone နဲ့မှတ်တမ်းမှတ်ရာတွေတော်တော်များများရှိနေပါပြီဆိုတော့ဒီ Zodi Phone ကိုပဲမြန်မာ Unicode ဖြစ်နေပြောင်းပြီးတော့ဒီ Unicode ဖြစ်တဲ့အထည်ကိုလှုပ်လို့ရနိုင်ပါသလား
တို့ပြောင်းနေကြတယ်ဇော်ကြီးကိုယူနီကော့အနေနဲ့ပြောင်းဝင်မယ်အလုံးမဖြစ်ဘူးတကယ်လို့ပြောင်းမယ်ဆိုရင်လည်းဇော်ကြီးကိုလည်းဇော်ကြီးယူနီကော့အနေနဲ့ပြောင်းရင်ပြောင်းလိုက်ဒါပေမဲ့အလုံးလုံးတဲ့အထိကျွန်တော်မြင်ရသလောက်ဆိုဇော်ကြီးယူနီကော့ဆိုပြီးထောက်ပင်မယ်လေဇော်ကြီးယူနီကော့ကယူနီကော့အနေနဲ့တစ်ကမ္ဘာလုံးကအမှန်မပြည့်ထားဘူးဒါကြောင့်မလို့ကျွန်တော်တို့ဇော်ကြီးကိုတွေကအဖြစ်ထွက်တဲ့ဖုန်းတွေမှာတင်လို့ရှိရင်ကျွန်တော်ဇော်ကြီးတွေကိုဖတ်လို့မရဘူး။အဲကျွန်တော်တို့ဘာနဲ့ဖတ်ရလဲဆိုယူနီကိုတွေနဲ့ဖတ်ယူနီကိုတွေနဲ့ဖတ်ပြီးယူနီကိုတွေနဲ့တိုက်တော့လို့ရှိရင်လည်းဇော်ကြီးမှာကျွန်တော်တို့အကောင်လုံးဟိုကာဗေ့ချ်အကောင်လုံးထွက်လာတာပေါ့ဗျာကြားချင်တာလေဗျာ။တခုတော့ရှိတဲ့ဇော်ကြီးဘော့ပဲကိုပဲ conversion process ပြီးပြီးတော့ conversion ဆိုတာဇော်ကြီးဖုန်းနဲ့ပြီးတော့ယူနီကိုအနေနဲ့ပြောင်းဖို့ program တွေရှိပြီးပြောင်းရင်အဲ့ဒီတည်းပဲရှိတယ်လောလောဆယ်။ဘာဖြစ်လို့ဆိုတော့ ISO မှာမြန်မာယူနီကိုကရှိပြီးသားပါဇော်ကြီးကအပြင်ရိုက်တက်တက်ကြီးလားလို့ဖြစ်တင်တာတခုပေါ့လေ Unicode ISO standard international standard organization ဆိုတာတကဘာလုံးအတွက်ကိုသူကလောက်ထားတာအဲ့ဒီမှာဗမာဖုန်းတခုရှိပြီးသားဖြစ်နေအဲ့ဒီဖုန်းကိုသုံးရမယ်ဆိုကျွန်တော်တို့အနေနဲ့အကျိုးများရှိ
ဒီဇော်ကြီးကိုသုံးရင်အကျိုးမရှိဘူးလား
ဇော်ကြီးသုံးတဲ့အခါမှာဇော်ကြီးက ISO compliant မဖြစ်တဲ့အတွက်ကြောင့်ဒီမှာမပြုတ်တဲ့အတွက်ကြောင့် software တွေဟို computer တွေအဖြစ်နေတိုင်းနေတိုင်းဇော်ကြီးကနေပြီးတော့နောက်ကနေပြီးတော့အဖြစ်လိုက်လိုက်ရေးရပါတယ်အခုလည်းရေးနေတော့မှာပဲတကယ်လို့မြင်တာကျွန်တော်တို့ Unicode ကိုသာ target မယ်ဆိုရင်အဲ့ဒီလိုမျိုးခဏခဏလိုက်ကြည့်ရမလို့ပါဘူးမလို့တဲ့အတွက်ကြောင့်ဘာဖြစ်လဲဆိုတော့ပိုက်ဆံတွေအများကြီးသက်သာပါတိုင်းပြည်မှာရှိတဲ့လူတွေဖုန်းထားပါတော့အလုံးတစ်ပင်ကိုထုတ်ပေးရဆိုရင်အလုံးတစ်ပင်အတွက်ကို Unicode သုံးမယ်ဆိုလို့ရှိရင် calculator တစ်ခုနှိပ်ပြီးသွားတကယ်လို့မြင်တာကျွန်တော်တို့ဇော်ကြီးသုံးကြမယ်ဆိုရင်အဲ့ဒီဇော်ကြီးဖုန်းသုံးလို့ရတဲ့ဥစ္စာကိုထည့်ရပါတယ်ဖုန်းလုံးတစ်ပင်ကိုထည့်ရတာဒါအလုတ်ကတေးသေးကိုယ်ကိုယ်မဟုတ်ပါဘူးနောက်တစ်ချက်ကအဲ့ဒါထည့်တဲ့အခါမှာဘာထပ်ဖြစ်လဲဆိုတော့ဖုန်းနဲ့ကီးဘုတ်ပါပြဿနာထပ်တက်လာတယ်။ဆိုတော့နှစ်ခုရေးရတော့ကီးဘုတ်နဲ့ပိန်းနံနဲ့အကုန်လုံးလုံးလောက်ပါတယ်။ဒီဟာကကျွန်တော်ရဲ့တိုင်းပြည်ပင်ပြဿနာပါ။နောက်ဒီချက်ကြီးတဲ့ပြဿနာတစ်ခုကျွန်တော်နိုင်ငံခြားနဲ့ဆက်ဆံတဲ့အခါမှာပြဿနာတက်လာ။အခုနိုင်ကျွန်တော်တို့တိုင်းပြည်ကကွန်ပျူတာနဲ့ပတ်သက်လို့ရှိရင်ဘာ software မှမထုတ်ပါဘူး။ database နဲ့ပတ်သက်လည်းမထုတ်ဘူး။ word processor နဲ့ပတ်သက်ပြီးတော့လည်းမထုတ်ပါဘူး။လူများနိုင်ငံကွယ်သုံးရပါတယ်။အင်းဒီကနိုင်ငံကြီးရဲ့အခါမှာသူတို့နိုင်ငံကြီးက Unicode တွေသုံးတော့ဒီတိုင်းကြီးတော့တစ်ခေါက်ပဲပြောင်းပြရလို့လေသုံးလို့ရတယ်ကျွန်တော်တို့နိုင်ငံကဒါမျိုးဖြစ်တယ်လေနောက်တစ်ခု standardize လုပ်လိုက်ပေါ့နော် Unicode နဲ့ရှိပြီးသားလို့သုံးတယ်ဆိုလို့ရှိရင်ကျွန်တော်တို့ကအင်တာနက်တွေကအင်္ဂလိပ်စာရယ်ပမာစာကိုဘာသာပြန်တာကို Google ကလုပ်ပေးတာမျိုးကျွန်တော်တို့လွယ်လွယ်ကူကူရတယ်ပမာနိုင်ငံမှာရှိတဲ့နေမှာရှိတဲ့ပမာစာပဲဖတ်တတ်တဲ့လူတွေအားလုံးကနိုင်ငံခြားသတင်းတွေကိုပမာလို့ဟိုနားလည်နိုင်တဲ့ဘောနဲ့ပြန်ဖတ်လို့ရတဲ့အစီအစဉ်မှာရှိပါတယ်ဘဟုဗုဒ္ဓဖြန့်ပြူကြီးကအများကြီးပုံအဆင်ပြေသွားမှာဒါကြောင့်မလို့ကျွန်တော်တို့ကစနေတိုင်းဆိုဖြစ်ဖို့ကောင်းပါလေတတိုင်းပြည်တော်အတွက်ကောင်းပါလေဘာသာပြန်ပေးတာရည်တဲ့အဆင်သေးဖြစ်လာမယ်နိုင်ငံခြားဆော့ဖ်ဝဲတွေကိုတုံးလို့ရှိရင်လည်းပတ်သက်ရေးစရာမလိုတော့ပါဘူးသူတို့ဆော့ဖ်ဝဲတွေကိုပဲကျွန်တော်တို့ထည့်ပြီးတုံးနိုင်ရရအတွက်ကြောင့်မလို့ပတ်သက်ထည့်ရေးစရာမလိုပိုက်ဆံလည်းပိုသက်သာပါလေ
အချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ရအောင်ပါတော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍရထဲကနောက်ဆုံးတစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပါမယ်အမေရိကန်ပြည်ထောင်စုမှာအထင်ကရစစ်တပ်ကတော်အနက်တစ်ခုဖြစ်တဲ့ West Point စစ်တပ်ကတော်မှာတင်နာသားတွေကိုအုပ်ချုပ်ကုကဲမဲ့ပထမဆုံးအမျိုးသမီးတပ်မှုအဖြစ်ဗိုလ်မှူးချုပ် Diana Holland ကိုခန့်အပ်လိုက်ပါပြီဒါဟာမကြသေးမီကအမျိုးသမီးတွေကိုတိုက်ပွဲဝင် Combat အဆင့်မှာတာဝန်ထမ်းဆောင်ခွင့်ပြုလိုက်တဲ့နောက်ပိုင်းအမေရိကန်စစ်မှုထမ်းတမိုင်းမှာအမျိုးသမီးတွေအတွက်ထူးခြားတဲ့ဖြစ်ရပ်လို့ဆိုရမှာပါအကြောင်းဆုံးကတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လလတန်းကစူးစီးတင်ဆက်ထားပါရရှင်You can bend but never break me 'cause it only serves to make me more determined to achieve my final goal and I come back even stronger Ladies and gentlemen welcome to Cullum Hall this morning in the assumption of command ceremony for Brigadier General Diana M Holland as she assumes command of the United States Corps
Cadets. ကတော့ဇန်နဝါရီလ6ရက်နေ့ကထင်ကျောက် West Point စစ်တပ်ကတူမှာကျင်းပခဲ့တဲ့အခမ်းအနားမှာအမေရိကန်သမိုင်းမှာ West Point တပ်ကတူရဲ့ပထမအဦးဆုံးအမျိုးသမီးတပ်မှုအဖြစ်ပုံမှုချုပ် Diana Holland ကိုတာဝန်ခန့်အပ်တဲ့ကြောင်းအခမ်းအနားမှုကကြေညာသွားခဲ့တာပါ New York မြို့နယ်မိုင်50အကွာခန့်ရှိအထင်ကျောက် West Point စစ်တပ်ကတူရဲ့ကျောင်းဦးဒုတိယဗိုလ်ချုပ်ကြီး Robert Carlson ကစစ်တပ်ကတူရဲ့တင်နန်းသားတွေကိုအုပ်ချုပ်မြေ86ဦးမြောက်တမှုလည်းဖြစ်ပထမဦးဆုံးမြို့သမီးတမှုလည်းဖြစ်တဲ့ဘူမှုချုပ် Diana Holland ကိုကြိုဆိုလိုက်ပါတယ
် And today we mark another first As Brigadier General Diana Holland becomes the first woman to serve. ဒီကနေ့နောက်ထပ်သမိုင်းတင်တဲ့ဖြစ်ရပ်ကတော့ဗိုလ်မှူးချုပ် Diana Holland အနေနဲ့ West Point စစ်တပ်တို့ရဲ့ပထမဆုံးအမျိုးသမီးတပ်မှုအဖြစ်တာဝန်စတင်ယူခြင်းပါပဲ
။ဒါ့အပြင်ဗိုလ်မှူးချုပ် Diana Holland ရဲ့ပြောင်မြောက်လာတဲ့အရေးအသွေးကိုလည်းဒုတိယဗိုလ်ချုပ်ကြီး Robert Carlson ကချီးကျူးလိုက်ပါတယ်
။ Diana has an impressive resume. She's a career engineer officer who has served as platoon leader, company XO.Battalion's logistic officer, company commander.
Diana ha taik ko a ja sia kaung hla de a ye chin shi tu ba. Tu ha engineer tat ma tat su mu a phye tawon than saung ngae de lo, thauk po tat ma le tat mu a phye tawon than saung ngae ba de. Da pyin tai asin ma le tat mu phit khe ba de. Ta chain ne ma be duke tat ko ma tamain ba da ne maha bwe yu khe ba de. Ai nao di west point sit tat ko ma tamain ba da paw mok kha phit than saung ngae ba de.
Tu ko dai nga West Point စစ်တပ်ကသူကျောင်းစင်းဖြစ်ခဲ့တဲ့ဗိုလ်မှူးချုပ် Diana Holland အနေနဲ့ကျောင်းစင်းစာပြီးဂျာမနီမှာတာဝန်ထမ်းဆောင်ခဲ့တယ်လို့တိုက်ပွဲဝင်အစ်စ်မှာအီရတ်မှာ2014နှစ်အာဖဂန်နစ္စတန်မှာ2010ကနေ2013ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ကမ္ဘာပေါ်မှာအထင်ကြီးဖြစ်တဲ့ West Point စစ်တပ်ကသူကို1800ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီး1986ခုနှစ်မှာတော့သမ္မတ Gerald Ford ရဲ့အမေရမြို့သမီးစတက်ကတို့တင်တန်းသူတွေကိုစတင်လက်ခံခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှအထင်ကြီး West Point စတက်ကတို့ရဲ့တင်တန်းသားတွေအနေနဲ့ထူးချွန်လာတဲ့တပ်မှုတအုပ်ကိုရတာဖြစ်တယ်လို့လည်းဒုတိယဗိုလ်ချုပ်ကြီး Robert Carlson ကသူ့မိကုံးမှမိမောင်းထုတ်ပြခဲ့ပါတယ်
။ The Corps of Cadets is getting a great commander and an outstanding leader. So I know that Diana is eager to take the reins and we're ready for her to get to work.
West Point စစ်တပ်တို့တင်နန်းသားတွေဟာပြောင်မြောက်တဲ့တပ်မှုတအုပ်ရကြမှာဖြစ်တယ်လို့ထူးချွန်တဲ့ခေါင်းဆောင်တအုပ်လည်းရကြမှာဖြစ်ပါတယ်။ Diana အနေနဲ့သူ့တာဝန်ကိုထမ်းဆောင်ဖို့ဆန္ဒပြင်းပြနေမယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်အနေနဲ့အကြံပေးလိုတာကတော့ American စစ်တပ်ကိုအားကောင်းစေဖို့ဆောင်ရွက်ပါအထူးသဖြင့်ကြီးတဲ့ကိုပါ။
အခုအသက်48နှစ်ရှိပြီဖြစ်တဲ့ဗိုလ်မှူးချုပ် Holland အနေနဲ့ West Point စစ်တပ်ကတို့ကို1985ခုနှစ် 1990 ခုကတက်ခဲ့သူဖြစ်ပါတယ်။သူစင်ကသူနဲ့အတူတက်ခဲ့တဲ့တင်နန်းသားတွေကတဆင်သူ့ဝင်နေတဲ့အာမန်ယူခဲ့ဘုံကိုလဲသူ့ရဲ့ကျေးဇူးတင်စကားပြောကြတဲ့မိကွန်းမှာဗိုလ်မှူးချုပ်ဟော်လန်ကထည့်သွင်းပြောကြားသွားပါလေ
I distinctly remember challenging myself to work harder to be as fast or as strong or as skilled or as smart as many of you
ကျမနေနဲ့ကျမနေအတူတင်နန်းတက်တဲ့သူတွေလိုပဲပိုကြိုးစားအောင်ပိုမြန်အောင်ပိုခွန်အားရှိအောင်ပိုကျွမ်းကျင်အောင်ပိုဉာဏ်ပညာထက်မြင်အောင်မြေပဲကိုကိုကိုတွန်းပြီးကြိုးပမ်းခဲ့တာကိုပြန်ပြောင်းသတိရမိပါတယ်။အဲ့ဒီတုန်းကပြိုင်ဆိုင်မှုတွေကတိတ်ကိုအပြူသဘောဆောင်ခဲ့ပြီးနေ့စဉ်နဲ့အမျှပဲချစ်မကိုအရေးချင်းပို့ပြီးရှိစေတာဖြစ်ပါတယ်။ဒါပေမဲ့လည်းတခါတည်းရန်ချစ်မကအားနေတယ်မကြွန့်ကျင်ဘူးခွန်အားမရှိဘူးဆိုတဲ့အချိန်တွေမှာတော့ချစ်မနဲ့အတူတင်နန်းတက်တဲ့သူတွေထံကနေအကူအညီတွေအကြံဉာဏ်တွေတောင်းခံခဲ့တဲ့အခါလေးရှိပါတယ်။ဒါကြောင့်လေကျမနဲ့ဒီတင်တန်းတက်တဲ့သူတွေနဲ့ကျမတီကျွမ်းတွေးဆောင်ခွင့်ရခဲ့တာအတူတကွတင်တန်းတက်ခွင့်ရခဲ့တာအဲ့ဒီတင်တန်းကြောင်းစင်းတူဖြစ်ရတာကိုကျမသိပြီးဂုဏ်ယူမိပါတယ်လို့ဗိုလ်မှူးချုပ်ဟော်လန်ကပြောကြားသွားတာဖြစ်ပါတယ်ဗိုလ်မှူးချုပ်ဟော်လန်ရဲ့ဇာတိကတော့ကယ်လီဖိုးနီးယားပြည်နယ်စန်တာဘာဘရာကဖြစ်ပြီးသူ့အနေနဲ့စစ်ထဲဝင်ဖို့စိတ်အားထက်သန်မိတာကတော့သူ့အဖိုးကတပ်ကဖြစ်တဲ့အပြင်သူ့ဖခင်ကလည်းအမေရိကန်မရင်းတပ်သားတူဖြစ်ပါတယ်သူဖခင်ကသူ့ကိုပထမဦးဆုံးအားပေးခဲ့တာဖြစ်တယ်လို့ဗိုလ်မှူးချုပ်ဟော်လန်ကသူ့ရဲ့မိကုံးနဲ့မှာခုလိုထောက်ပြခဲ့ပါတယ
် It was my dad who first suggested to me that I consider attending one of the service academies back when they began admitting women
စစ်တပ်သူတွေမှာအမျိုးသမီးတွေစပြီးလက်ခံတော့ကျမရဲ့အဖေကကျမကိုစစ်တပ်သူတက်ဖို့အကြံပေးခဲ့ပါတယ်အဲ့ဒီတုန်းကကျမက၈နှစ်သမီးပဲရှိပါသေးတယ်ဒါပေမဲ့လို့လေအဲ့ဒီအချိန်ကလေးကကျမကစစ်မှုထမ်းဖို့စိတ်ဝင်စားခဲ့တာဖြစ်ပါလေကျမကိုလွန်ခဲ့တဲ့နှစ်30ကဒီ West Point စစ်တပ်ကတို့ကိုလာပြီးပို့ခဲ့တာကလေကျမရဲ့အဖေပါပဲလို့ဗိုလ်မှူးချုပ်ဟော်လန်ကပြောသွားတာဖြစ်ပါလေဗိုလ်မှူးချုပ်ဟော်လန်အနေနဲ့အင်တောင်ရှိသူဖြစ်ပြီးခင်မွန်းတဲ့ James Holland ကစစ်မှုတန်းသက်20ရှိသူဖြစ်ပါလေသူ့အနေနဲ့သားသမီး2ယောက်ရှိတဲ့အပြင်မြေး4ယောက်လည်းရှိတာဖြစ်ပါလေသူအနေနဲ့အခုလိုတာဝန်ကြီးလာပြီးမဲ့လို့လေသူခင်မွန်းတဲ့ရဲ့ထောက်ခံနားလည်မှုကိုရရှိခဲ့လို့ကျေးဇူးတင်တယ်လို့လေသူ့ရဲ့မိကွန်းနဲ့မှထည့်သွင်းပြောကြားသွားပါလေ
My husband Jim simply put he is a saint He has been there every step of the way and lately
ချမကီမွန်ဂျင်းကရှင်းရှင်းမဲပြောရရင်သိတ်ကိုစိတ်ထားဖြူစင်းတဲ့သူပါချမတွေ့သူဟာအမြဲထောက်ခံအားပေးခဲ့ပါတယ်လူငယ်တဲ့ဆက်ရှိလာအတွင်းမှာချမတို့တုံးကနေပြောင်းခဲ့ရပေးမယ်လို့လေသူနားလေပေးခဲ့ပါတယ်ဒါအပြင်သူကထင်ပေါ်တာမျိုးကိုမလို့ခြင်းပဲအနောက်ကနေပဲချမကိုအေးအေးဆေးဆေးအစီအမြဲပံ့ပိုးပေးခဲ့တာဖြစ်ပါတယ်လို့ဗမှုချုပ်ဟော်လန်ကပြောခဲ့တာဖြစ်ပါတယ်နောက်ဆုံးအနေနဲ့သူမိကောမှာဗမှုချုပ်ဟော်လန်ကအမေရိကန်တပ်သားတွေကိုချီးကျူးလိုက်ပါတယ
် Our soldiers who achieve amazing things overcome incredible obstacles around the world and make great sacrifices every single day they ask for very little in return really only that they be well led it is particularly gratifying
တပ်သားတွေဟာအခက်အခဲတွေရုန်းကန်မှုတွေကိုကမ္ဘာတစ်ဖက်မှာနေ့စဉ်နဲ့ပဲအသက်ဆုံးကြိုးပမ်းပေးနေတာဖြစ်ပါတယ်ဒါပေမဲ့လို့လေအပြန်လန်အဖြစ်တော့သူတို့ကဘာမှမတောင်းကြပါဘူးသူတို့ရဲ့ဆန္ဒတစ်ခုကတော့ကောင်းတဲ့ခေါင်းဆောင်မှုကိုပေးနိုင်ဖို့ပဲဖြစ်ပါလေဒါကြောင့်ဒီလိုစိတ်ထားမွန်မြတ်လှတဲ့ဆန္ဒကိုဖြည့်ဆည်းပေးနိုင်ဖို့ကျမဂုဏ်ယူမိပါတယ်လို့ဗိုလ်မှူးချုပ်ဟော်လန်ကပြောကြားသွားတာဖြစ်ပါလေဗိုလ်မှူးချုပ်ဟော်လန်နီနဲ့ခုလို West Point စစ်တပ်ကတူရဲ့တပ်မှပထမဦးဆုံးအမျိုးသမီးတပ်မှုအဖြစ်ခန့်အပ်ခြင်းခံရတယ်လို့သူရဲ့စစ်မှုတန်းတက်လျှောက်မှလေသူရဲ့ကောင်းစုစိတ်တွေချီးမြှင့်ခြင်းခံရတာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me more determined
တော်လတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ကြရတာပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြတဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ် VOA ကလည်းအခုအတန်းလွှင့်နေတဲ့တနအိစားအစီအစဉ်အားလုံးကိုစီစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိစဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ဒီကနေ့ညဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကျန်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုခုချော့ချော့သိန်းကပြောပြပေးပါအောင်ရှင်
မကြသေးခင်ကထုတ်ပြန်ထားတဲ့တနက်ပိုင်းဆိုင်ခွင့်ထင်းချုပ်ရေးဆိုင်ရာအမိန်အသစ်ဟာအမေရိကန်နိုင်ငံသားတွေလက်နက်ပိုင်ဆိုင်နိုင်တဲ့အခြေခံဥပဒေပါအခွင့်အရေးကိုအတိမတ်ပြုတဲ့အချိန်နဲ့မှာပဲလူအသက်တွေကိုကယ်တင်ဖို့လှုံ့ဆော်ချက်တစ်ခုဖြစ်တယ်လို့သမ္မတဗရာဂိုဘားမားကခုခံကြေပါပါတယ်။ဒါပေမဲ့လည်းအရှိန်အဝါကြီးတဲ့ American Rifle အသင်း NRA ကသူ့လှုံ့ဆော်ချက်ကိုတားဆီးဖို့ကြိုးစားနေတယ်လို့ကြာသပတေးနေ့ကလုပ်တဲ့လူထုနဲ့တိုက်ရိုက်ဆွေးနွေးမေးမြန်းပွဲတွင် Mr. Obama ကပြောသွားပါတယ်။မကြသေးခင်ကမြောက်ကိုရီးယားရဲ့နျူကလ ియర్ ဆန်တတ်မှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံကနှစ်နိုင်ငံ26မြောက်ကိုရီးယားစန့်ကျင်ရေးဝါဒဖြန့်အတန်လွှင့်တဲ့အစီအစဉ်တွေကိုဒီကနေ့ပြန်လည်စတင်လိုက်ပါတယ်။အဲဒီအတန်လွှင့်ချက်တွေထဲမှာတော့ကိုရီးယား K-pop တချင်တွေ၊ရာသီဥတုခန့်မှန်းချက်တွေ၊သတင်းတိုးတွေအပြင်မြောက်ကိုရီးယားရဲ့နျူကလ ియర్ ဆန်တတ်မှုရိုးရွင်းနေတဲ့စီးပွားရေးနဲ့လူခွင့်ရေးအခြေအနေတွေပေါ်ဝေဖန်ချက်တွေပါဝင်တဲ့ကြောင်းတောင်ကိုရီးယားကာဝေးရေးဝန်ကြီးဌာနကပြောပါတယ်။1950ကနေ1953ခုနှစ်ထိဖြစ်တဲ့ကိုရီးယားစစ်ပွဲကာလကတည်းကလောက်ခဲ့မှုတဲ့အဲ့ဒီဝါဒဖြန့်အတန်လွှင့်ချက်တွေကိုတော့စိတ်သက်စစ်ဆင်ရေးတရက်အဖြစ်မြောက်ကိုရီးယားဘက်ကသဘောထားလေးရှိပါတယ်။ဒီဥနိုင်ငံရဲ့အစုရှယ်ယာဈေးကွက်မှာအကြီးအကျယ်ဈေးကျတာကြောင့်အကြောင်းဝယ်လုပ်တော်ကိုရပ်ပစ်တဲ့နီလန်ကိုနှစ်ကြိမ်လုခဲ့ရပြီးတဲ့နောက်ဒီကနေ့ဈေးကွက်မပိတ်ခင်အစောပိုင်းအကြောင်းဝယ်လုချိန်တွေမှာတရုတ်အစုရှယ်ယာဈေးတွေတက်လိုက်ကျလိုက်အခြေအနေရှိခဲ့ပါတယ်။နောက်ပိုင်းမှာတော့ရှန်ဟဲအစုပေါင်းအစုရှယ်ယာညွန်ကိန်းက200ခန့်လုံးဈေးတက်ပါတယ်။ရှန်ဟဲနဲ့ရှန်ဆိုင်ကအကြီးဆုံးကုမ္ပဏီတွေရဲ့အစုရှယ်ယာတွေကိုအကြောင်းဝယ်လုတဲ့ CSN 300အတွက်ညွန်ကိန်းလည်း200ခန့်လုံးတက်ပါတယ်။အဲဒီအခြေအနေကြောင့်ဥရောပဈေးကွက်တွေမှာအတက်ပြတယ်လို့အခုလက်ရှိ American အစုရှယ်ယာဈေးကွက်မှာလည်းအတက်ပြနေပါတယ်။ဥရောပတိုင်းမှာလေ့ကျင့်ရေးစီစဉ်တခုအတွက်ပိုခဲ့တဲ့စွန့်အင်မဲ့ Hellfire ဒုံးကျည်စင်ဟာတရင်တပုတ်ရအကျူးပါနိုင်ငံမှာဘယ်လိုရောက်သွားတယ်ဆိုတာကိုအမေရိကန်တာဝန်ရှိသူတွေကစူးစမ်းအဖြေရှာနေကြပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရင်းမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.3 ည၊လိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 9430တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမရှင်လမ်းပါစေရှင်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.